ကိုယ်စဉ်တော့တဏှာရှိပုဂ္ဂိုလ်အချင်းယူပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကြ။နှလုံးသွင်းမှတ်သားကြရအောင်။ဒီကနေ့သာသနာတော်နှစ်2536ခုနှစ်ကောဇာတကြီး1300ရာ96ရက်ခုနှစ်ဆယ်6ခုနှစ်ဝါကောင်လပြည့်ရောသုံးရက်နေ့ညချမ်းအခါကာလမှာစကိုင်းတိုင်းဒေသကြီးမုံရွာမြို့ လေရီရဆမ်းမြောင်ကြီးပရိယတိစာသင်တိုက်တွင်မှာဆင်းရဲခြင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်မှာဒီကနေ့ညဓမ္မဒါနကုလိုရှင်များဖြစ်ကြတဲ့ရန်ကုန်မြို့ဦးမင်းဟန်တော်အေးအေးသာဦးလက်မင်းဒေါ်ရမင်းဝင်းတန့်သမီးဒေါက်တာလာသိန်းဒေါ်ဆန်းနာသမီးဒေါ်မေဇင်အေးမြေမောင်လာပြည့်တဲ့ မောင်တယ်လင်းထက်မောင်တယ်ရဲရင်နဲ့ကိုရင်ဟော့စပီတာဇူတဲ့ဒီမီတာဇူပေါင်းတော်ကောင်းတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပေးတဲ့ပေါင်းတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြပါသည်။တရားပွဲကျင်းပရခြင်းရဲ့အကြောင်းကမုံရွာမြို့ဆမ်းမြောင်ကြီးပရိယတိစာသင်တိုက်တွင်မှာတတမပါဠသာသနာဂုံကြီး လာရမင်းသုံးတက်ကြောင်းဆောင်တော်ကြီးဆောက်လုပ်ပြီးစီအောင်မြင်ခြင်းအိမ့်မှဖြစ်ဖြစ်ဒါဓမ္မပူဇာတရားပွဲသဘင်ဆင်းရဲခြင်းပါကြခြင်းဖြစ်ပါလေ။ဒါကြောင့်ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ပေးသပေါင်းတော်ကောင်းတို့ကိုဦးဇင်းတို့ဗတ္တရားဟောမှလဲဆိုလို့ရှိရခုတ်တကနိကေဇာတကနိပတ်တော်မှာလာရှိတဲ့ကန္နဇတရားဒေသနာတော် ဒီကန္နဇတရားဒေသနာတော်ကိုဦးဇင်းတို့ဆရာတော်တန်ဃာတော်တော်တော်များများမကြာခဏဟောလီဟောတာရှိတဲ့အတွက်ကြောင့်ပေးသပေါင်းတရားကောင်းတို့အလုံးကြားဖို့နာဝရှိပြီသာဖြစ်လိမ့်မယ်လို့လည်းပဲဦးဇင်းကထင်ပါတယ်။ဒါနဲ့ဦးဇင်းတို့ကဘယ်လိုရည်ရွယ်ချက်နဲ့ဒီဇတ်တော်ကိုအလွန်ကြားဖို့နာဝများတဲ့ဇတ်တော်ကိုဟောရတာတုံးဆိုလို့ရှိရင်ဒီဇတ်တော်ထဲမှာမှတ်သားစရာနှလုံးသွင်းစရာ စင်ញံတရားညာစွာပါတယ်လို့စိတ်ထဲမှာခံယူမိတဲ့အတွက်ကြောင့်ဒီဇတ်တော်လေးကိုဦးဇင်းတို့ဟောဖို့စိတ်ကူးရတာပါ။ဦးဇင်းတို့ဒီကန္နဇတ်တော်ထဲမှာအဓိကအနှစ်သာရအနေနဲ့ပါပါလဲဆိုလို့ရှိရင်ဘဝမှာလူရလို့ဖြစ်လာလို့ရှိရင်တန်ဖိုးရှိတဲ့အလုပ်အနှစ်သာရရှိတဲ့အလုပ်တွေကိုရွေးချယ်ပြီးတော့လုပ်နိုင်ဖို့လိုတယ်။အဲဒါလိုတန်ဖိုးရှိတဲ့အလုပ်အနှစ်သာရရှိတဲ့အလုပ်တွေကိုရွေးချယ် ဆိုတာကိုအနှစ်သုံးပါးဆိုပြီးတော့ဒီဇတ်တော်ထဲမှာမြတ်စွာဘုရားဟောထားတာရှိတယ်။နောက်ပြီးတော့ဒီဇတ်တော်ထဲမှာဘုရားလောင်းတော်ကောင်းရင်ကောင်းမြတ်တဲ့အလုပ်တွေကိုလုပ်တဲ့နေရာမှာဘလို့ဆန္ဒဘလို့သဘောထားဘာဖြစ်ချင်တဲ့စိတ်ဘာရချင်တဲ့စိတ်နဲ့သူကောင်းတဲ့အလုပ်တွေကိုလုပ်တယ်လေဆိုတဲ့အချက်ကိုထင်ရှားစွာပြထားတယ်သူတော်ကောင်းတို့ရဲ့ဆန္ဒ6မျိုးလည်းပဲဒီဇတ်တော်ထဲမှာတွေ့ရတယ်။ဒါကြောင့်ဦးဇင်းတို့ဒီကဏ္ဍဇတ်တော်ကိုအနှစ်3ပါးနဲ့ဆန္ဒ6ပါးတရားတော်လို့တရားကောင်းခြင်းလေးပြီးပြီးတော့ပေးတဘောင်သူတော်ကောင်းတို့ကိုဦးဇင်းတို့ဟောပါမယ်။ဒီဇတ်တော်ရဲ့အဓိကအနှစ်သာရကဘာလဲဆိုလို့ရှိရင်အနှစ်3ပါးနဲ့ဆန္ဒ6ပါးလို့ဒါကိုဦးဇင်းတို့ပေးတဘောင်သူတော်ကောင်းတို့တရားကောင်းခြင်းနဲ့မှဒီတရားရဲ့အနှစ်သာရကိုတခါတည်းနားလည်ပြီးသားဖြစ်သွားအောင်ဒီလိုကောင်းခြင်းလေးကိုမှတ်ရမယ်နော်။ဒါကြောင့်ဒီကနေ့ညအနှစ်3ပါးနဲ့ဆန္ဒ6ပါးတရားတော်တဲ့နားယူကြည်ညိုကြရအောင်။ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အားလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတိမြတ်တို့ရှိခိုးပူတော်ကြအောင်စို့အလုံးလက်အုပ်ချီမူပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိဇောတဝိဟတမောဟဓမ္မံသန္တရမရလောကကရုဝန္တိဒုက္ကတံဂတိဝိမုဒ္ဒံ ကရုဏာတိတလဟရေယမဟာကရုဏာရောဖြင့်အိမြသောစိနေလုံးလေးရှိတော်မူပါဘိထသောပညာပိဇောဓာဝိယတမောဟဓမ္မအရဟတမတိဟုသောအယံဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်ကိုဖေခွာတော်မူပြီးသသောသန္တရမရလောကကရောလူနှင့်မြတ်တော်အနန္တတို့၏ เจ้าที่ดันดุลีกะรูปิยาตะสุรีโดเสยะทะคินเลผิดโดมูวาเวทะโตกะติวิมุตตันเทวมนุตตานิเรยะเนเอตะตะไสสะลายะชิงาตันโตกะติโรมาลีอุทุภิญกิณรตโตมูเวทะโต ဘုရံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာပရမညာကဲ့သို့ဖြတ်သားထင်းတယ်သိမြင်ပေတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုရှုပညာပရမတ်မမှာမူယုံနံနှစ်ဖြာဖြစ်ကြပါသောဖရာတပည့်တော်တို့သည်ဝိနေဝနာမှာကာယဝေစီမနောခြေသုံးလီဒွါရပနာမဖြင့် တို့ကွာယိုကျိုးလက်ဆောင်ဘုရားရှိခိုးဥညုပါ၏မြတ်စွာဘုရားအနှစ်သုံးပါးနဲ့သံသ၆ပါးတရားတော်တဲ့စတင်ပြီးတော့နာယူခြင်းညွှန်ကြရအောင် ဘုရားရှင်ကိုရောမြတ်ကြီးဒီကန္နဇတ်တရားဒေသနာတော်ကိုကပိလဝတ်ပြည်နေကြောတာယုံကြောင်းတိုက်တော်မှာတည်တင်းတုံးတော်မူစဉ်ကာလတခုသောညနေခင်းမှာယဟန်တန်ခါပေါင်းများစွာခြံခြံပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာနေကြောတာယုံကြောင်းတိုက်တော်ထဲမှာဈဉံကြွတော်မူ၏တဲ့အဲ့ဒါလိုယဟန်တန်ခါများစွာခြံခြံပြီးတော့ဈဉံကြွတော်မူရင်းနဲ့ တဏှာရောက်တော့မြတ်စွာဘုရားဟာနေရာတစ်ခုကိုစိုက်ကြည့်ပြီးတော့ပြုံးတော်မူတယ်လို့ဆိုတယ်အဲ့ဒါလိုမြတ်စွာဘုရားပြုံးတဲ့အခါမှာမြတ်စွာဘုရားရဲ့သွားတော်၄၀ဆွဲတော်၄၀ကနေပြီးတော့ဖြူဝင်းတဲ့ဩဒါတယောင်ကြီးတွေဟာလျှက်စီးလက်တလို့ဝင်ငနေဖြစ်သွားတယ်လို့ဆိုတယ်အဲ့ဒါကြောင့်မို့လို့နောက်တော်ဘာကပါလာတဲ့ရှင်အာနန္ဒမထေရမြတ်က ဒီယောင်ကြီးတော်တွေကိုဖူးတွေ့ရတဲ့အတွက်ကြောင့်မြတ်စွာဘုရားပြုံးတော်မူတယ်ဆိုတာကိုသူကနောက်ကနေပြီးတော့သိရတယ်အဲ့ဒါလိုမြတ်စွာဘုရားပြုံးတာကိုသိတော့ရှင်အနန္ဒကမြတ်စွာဘုရားကိုမေးရှောက်တယ်မြတ်စွာဘုရားဘယ်လိုအကြောင်းကြောင့်ပြုံးတော်မူပါသလဲဆိုတော့မြတ်စွာဘုရားကစိတ္တအနန္ဒတခုသောဘဝတုန်းကငါဖျားလောင်းသူတော်ကောင်းသည်ဟောဒီနေရာမှာအလွန်တရာမှအကျင့်ပြင်းထန်တဲ့ တရားမင်းရဲ့ဘုံဘိမှန်ကိုတောင်တုံလှုပ်သွားစေနိုင်သည့်အထိအကျင့်မြတ်ကိုပြင်းပြင်းထန်ထန်ကျင့်သုံးခဲ့တဲ့ယတိသူတော်စင်တပါဖြစ်ခဲ့ဘူးတယ်လို့မြတ်စွာဘုရားကစကားဏိဒံလေးတန်းတယ်အဲ့ဒီမှာရှင်အနန္ဒကိုရောမြတ်ကအကျင့်တော်ဟောပြဖို့ရှောက်ထားတောင်းပန်တော်မှာမြတ်စွာဘုရားကကန္နဇတ်ဆိုတာကိုအဲ့ဒီနေကြောတာယုံကြောင်းတဲ့တော်ထဲမှာပဲဟောကြားတော်မူခဲ့တယ်ပေါ့အဲ့ဒါဦးဇင်းတို့တခ lu tuan biro pshete. Mwipuan laga zama atahaji inenge miya mere atwa jang. Miba nabaga kanna taro taalu namme pire. Kanna sure zaga bamalu bjoa ye. Meto nyu to lu di beja. Tilune ujinu beya long kanna taro ta chinda iwe yang laro ino yata ja. Nau kalam yaswa jalare kama miba nabaga lo nisa yaudu. Adalu miba nabaga lo nisa yaudu aro. Dimitazu di inga luri paine, di terhijiri paine, siwa usarego. Wangwen piro ting-ting pijare, panazu lujirega. Pialang zigo jauhlah piro. Shui pihluabo maji piro, madan tentare, pisi usar seengo. Siapuikere bukuri yen namene dwepe piro, pajam jajare. Asyenta. Dibisi-dibisi regaro, asyenta ye amibaka puri puarega, syakejara. ဟောဒီပစ္စည်းတွေကတော့အရှင်သားရဲ့အဖြစ်ဘက်ကဘူရိဘွားတွေကရှာခဲ့ကြတာအစရှိသဖြင့် စ္စည်းဥစ္စာတွေကိုရှာဖွေခဲ့တဲ့ပုဂ္ဂိုလ်ရဲ့နာမည်နဲ့မှတွဲဖက်ပြီးတော့ဖျားပြကြတယ်တဲ့အဲ့ဒါကိုဦးဇင်းတို့ဘုရားလောင်းကနားထောင်ရင်းနဲ့စိတ်ထဲမှာမတွေးမိလဲဆိုတော့ဩပစ္စည်းတွေကိုသာတွေ့ရတော့တယ်ဒီပစ္စည်းတွေကိုရှာခဲ့တဲ့ပုဂ္ဂိုလ်တွေကိုငါမတွေ့ရတော့ပါလားတဲ့ဒါလေးစဉ်းစားသိပြီးတော့လေးနေတဲ့အတွေ့အကြုံတစ်ခုလို့တော့မဆိုနိုင်ပါဘူးဒဂါရမတို့ဦးရှင်တို့လည်းပဲတွေးမယ်ဆိုရင်အဲ့လိုမျိုးတွေးစရာအကြောင်းတရားတွေတော့ရှိနေတာပဲ။ဘာဖြစ်လို့လဲဆိုတော့ကိုယ်အိမ်မှာရှိတဲ့ပစ္စည်းဥစ္စာတွေဟာတချို့ဆိုရင်ပစ္စည်းတွေကိုပဲတွေးရတော့တယ်ဒီပစ္စည်းတွေကိုရှာခဲ့တဲ့ပုဂ္ဂိုလ်တွေကိုကိုယ်မတွေးနိုင်တော့။အဲ့လိုစဉ်းစားရင်းနဲ့ဘုရားလောင်းကငါဘိုးငါဘွားငါမိဘများဟာပစ္စည်းဥစ္စာတွေကိုရှာယုံမဲရှာသွားကြတယ်သူတို့ရဲ့နောက်ကိုပါအောင်ယူမသွားနိုင်ကြပါလားငါကတော့ဒီပစ္စည်းဥစ္စာတွေကိုငါရဲ့နောက်ကိုပါအောင်ယူမယ်လို့ဘုရားလောင်းကအဲ့လိုစဉ်းစားနေရတဲ့အဲ့လိုစဉ်းစားခြင်းနဲ့ဦးဇင်းတို့ဗနာဇိုးလူကြီးတွေကဖတ်ကြားပြကြရှိတာတွေဖတ်ကြားပြပြီးတော့သူတို့ပြန်သွားကြပြီဆိုတော့ဘုရားလောင်းကစိတ်ညစ်ရရမှချင်းကပ်ပြီးတော့ဘဝနဲ့ပတ်သက်တဲ့ခန္ဓာနဲ့ပတ်သက်တဲ့လောကနဲ့ပတ်သက်တဲ့အင်မတန်လေးနဲ့တဲ့အတွေးသုံးမျိုးကိုတွေးခေါ်ခဲ့တယ်လို့ဆိုတယ်အဲ့ဒီအတွေ့အုံမျိုးကိုပေးသက်ပေါင်းသူတော်ကောင်းတို့အနှစ်သုံးပါးဆိုပြီးတော့မှတ်သားကြရမယ်နော်အဲ့ဒါဘုရားလောင်းကအတွေ့ဘယ်နှမျိုးတွေ့ခဲ့တယ်သုံးမျိုးတွေ့ခဲ့တယ်အဲ့ဒီအတွေ့တွေဟာအလွန်တရာမှတန်ဖိုးကြီးတယ်လို့ဆိုရမယ်ဘဝမှာတန်ဖိုးရှိတဲ့အရာကဘာတန်ဖိုးတကယ်မရှိတဲ့အရာကဘာလဲဆိုတာကိုခွဲခွဲပြားပြားရှင်းရှင်းလင်းလင်းပြောပြသွားတယ်လို့လည်းပဲဆိုနိုင်တယ်ပေါ့အဲ့ဒီမှာဦးရှင်တို့ဘုရားလောင်းကြီးပထမအ우ဆုံးတွေးတဲ့အတွေ့ကဘာလဲဆိုတော့ပိုင်ဆိုင်မှုဆိုတာရယ်စွန့်လွတ်မှုဆိုတာရယ်ဒီနှစ်ခုရဲ့တန်ဖိုးကိုနှိုင်းရှင်ပြီးတော့တွေးသွားတာတရားမတော်ဦးဇင်းတို့ရဲ့ဘဝမှာပိုင်ဆိုင်မှုဆိုတာလူတိုင်းလူတိုင်းအနည်းနဲ့အများသာကွာလိမ့်မယ်လူတိုင်းလူတိုင်းပိုင်ဆိုင်မှုကိုနဲ့ထိုက်တလို့တော့ရှိမှသာဘူးလားရှိထားတယ်ပိုင်ဆိုင်မှုလူတိုင်းမှာရှိရနော်အဲ့ဒီပိုင်ဆိုင်မှုဆိုတာရှိထားသလိုပေးမယ်ကမ်းမယ်လှူမယ်တမ်းမယ်ဝေမယ်မျှမယ်လို့ဆိုရဲဒါနာကောင်းမှုလို့ဆိုရတဲ့စွန့်လွတ်မှုဆိုတာလည်းပဲလူတိုင်းလူတိုင်းမှာကိုယ်အတိုင်းတန်နဲ့ကိုတော့ရှိမှထားဖို့လားရှိထားတယ်ဒါနာကောင်းမှုတွေရှိတော့ကလည်းပြုခဲ့ဘူးလေအခုလည်းပြုနေကြစေနောက်လည်းပဲအခါအခွင့်တင့်တိအားလျော်စွာပြုကြအောင်မင်းပေါ့ဟုတ်လားအဲ့တော့ဦးဇင်းတို့ပေးတဲ့ပေါ့သူတော်ကောင်းတို့မှာပိုင်ဆိုင်မှုဆိုတာလည်းရှိတယ်စွန့်လွတ်မှုဆိုတာလည်းရှိတယ်အဲ့ဒါဘုရားလောင်းကပိုင်ဆိုင်မှုနဲ့ဆွန့်လွတ်မှုသည်ဘေရာကတကယ်အနှစ်သာရသဘောဖြစ်တယ်လေဆိုတဲ့အချက်ကိုသူ့ရဲ့ဉာဏ်နဲ့စီစစ်ပြီးတော့ဝေဖန်ပြခဲ့တာပေါ့အဲ့ဒါလို့ဉာဏ်နဲ့စီစစ်တဲ့အခါမှာပိုင်ဆိုင်မှုသည်တကယ်အနှစ်သာရသဘောလို့မဆိုနိုင်ဘူးဆိုတဲ့အဖြေထွက်တယ်တဲ့နော်ပိုင်ဆိုင်မှုသည်တကယ်အနှစ်သာရမဟုတ်ဘူးဆိုတဲ့အဖြေထွက်တယ်တဲ့ဘာကြောင့်ပိုင်ဆိုင်မှုဆိုတဲ့ဥစ္စာရဏတွေကိုတကယ်အနှစ်သာရမရှိတဲ့သဘောတွေလို့ဘုရားလောင်းကပြောရလဲဆိုတော့သူ့မှာအကြောင်းပြချက်ရှိတယ်။အဲ့ဒီအကြောင်းပြချက်ကဘာလဲဆိုတော့ပင်စန္ဒံဝေရဏံသာရရဏံပါဝေနပိုင်ဆိုင်မှုဆိုတဲ့ဥစ္စာရဏတွေဟာယန္တုမျိုး၅ပါးနဲ့အမြဲတမ်းဝန်းရံဆက်ဆံနေတဲ့အတွက်ကြောင့်တကယ်ဉာဏ်နဲ့စီစစ်ကြည့်မယ်ဆိုရင်ဒါဟာအနှစ်သာရရှိတဲ့အရာလို့မဆိုနိုင်ဘူးတဲ့။ဆိုလိုတာကပိုင်ဆိုင်မှုဆိုတဲ့ဥစ္စာပစ္စည်းတွေဟာရေမျောရင်လည်းကုန်နိုင်တယ်မီးလောင်ရင်လည်းကုန်နိုင်တယ်ပေါ့မင်းစုမင်းကြီးကအတင်းအဓမ္မတင်ပိုက်သွားမယ်ဆိုရင်လည်းကုန်နိုင်တယ်ပေါ့နော်လူစုတစ်ခုကအတင်းအဓမ္မလူယူဖြည့်ဆည်းမယ်ဆိုရင်လည်းကုန်သွားနိုင်တယ်ပေါ့အဲ့ဒီတော့ဥစ္စာတို့ဥစ္စာဒနာဆိုတဲ့ဒီပိုင်ဆိုင်မှုတွေဟာပျက်စီးခွင့်ကြုံရင်လွယ်လွယ်လေးပျက်စီးသွားနိုင်တဲ့အတွက်ကြောင့်တကယ့်အမာခံအနှစ်သာရသဘောတွေလို့တော့ပြောလို့မရဘူး။ဒါဘုရားလောင်းရဲ့ပစ္စည်းဥစ္စာရဲ့အပေါ်မှာသူမြင်တဲ့အမြင်ပေါ့။နော်။ပိုင်ဆိုင်မှုဆိုတဲ့ဥစ္စာရဏတွေဟာပစ္စည်းခွင့်ကြုံရင်လွယ်လွယ်လေးပစ္စည်းသွားနိုင်တယ်။ဒါကြောင့်တကယ့်တန်ဖိုးရှိတဲ့အရာတွေလို့မဆိုနိုင်ဘူး။တကယ့်အမာခံသဘောလို့မဆိုနိုင်ဘူး။သို့တော့ဟိုဒီသို့တော်ကအရေးကြီးတယ်။သို့တော့ဒီဥစ္စာပစ္စည်းတွေကိုအကြောင်းပြုပြီးတော့ပေးမယ်ကမ်းမယ်လှူမယ်တမ်းမယ်ဝေမယ်မြမယ်ကိုယ့်ရဲ့ပိုင်ဆိုင်မှုကိုအကြောင်းပြုပြီးတော့တပါးသောသူချမ်းသာအောင် ပိကံစွန်ကျေလှူဒန်းခြင်းဆိုတဲ့ဒါနကောင်းမှုလို့ဆိုရမယ်စွန့်လွတ်မှုကိုဖြစ်အောင်လုပ်နိုင်မယ်ဆိုရင်တော့အဲဒီစွန့်လွတ်မှုကတကယ်အနှစ်သာရသဘောဖြစ်တယ်နော်ပိုင်ဆိုင်မှုသည်အနှစ်သာရသဘောမဟုတ်ဘူးလို့ဆိုရတော့လေထိုးပိုင်ဆိုင်မှုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့စွန့်လွတ်မှုကတော့အနှစ်သာရသဘောဖြစ်တယ်ဘာကြောင့်စွန့်လွတ်မှုကိုဘုရားလောကအနှစ်သာရရှိတဲ့အရာလို့ပ ဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒီစေတနာအဲ့ဒီကံတရားအဲ့ဒီသဘာဝတရားဟာကောင်းကျိုးချမ်းသာကိုပေးမယ်ဆိုတဲ့အစွမ်းတတိတမျိုးကိုမြုပ်နှံပြီးတော့အမြဲတမ်းကိုယ့်ဘက်ကမမမမရက်ပြီးတော့ကိုယ့်ကိုယ်တတ်တာရရစေမယ်ကိုယ့်ကိုယ်ချမ်းသာမှုဖြစ်စေမယ်ကိုယ့်အတွက်အားကိုးရန်ဖြစ်တယ်ဟုတ်လားဆိုကြပါစို့ဒီခန္ဓာကိုယ်ကြီးကိုစွန့်ရတဲ့တနေ့မှတောင်မှဒီစွန့်လွတ်မှုဆိုတဲ့ဒါနကောင်းမှုကိုကိုယ်ဟာစွန့်သွားစေရမလို့ခန္ဓာကိုယ်ကြီးကတော့အနိစ္စမျိုးဖြစ်တဲ့အတွက်ကြောင့်တစ်ချိန်မှပျက်စီးမှာပါဘလောက်ပဲကြိုးစားပြီးတော့မပျက်စီးအောင်ထိမ့်သိမ့်တော်လည်းပဲတချိန်ကြာရင်တော့တေချာပေါင်းပျက်စီးလိမ့်မယ်အဲ့လိုခန္ဓာကိုယ်ပျက်စီးလို့စွန့်ရတဲ့အခါမှာတော့မှစွန့်လွတ်မှုဆိုတဲ့ဒါနစေနာကိုကိုယ်ကစွန့်ထားခဲ့စရာမလိုဒီနေ့မှဥရှင်တို့ပိုင်ဆိုင်မှုနဲ့စွန့်လွတ်မှုရဲ့အကြီးအသေးကွာခြားပုံကိုအဲ့ဒီအချက်ကလေးနဲ့ချိန်ထုတ်ပြီးတော့စဉ်းစားတဲ့ရမယ်ပေါ့နော်ပိုင်ဆိုင်မှုဆိုတာကဟိုရန်သူမျိုး၅ပါးမဖြစ်စီးလို့ခိုင်ခန့်နေကံကောင်းလို့ကိုယ့်ရဲ့တဏ္ဍာမှာတဘဝလုံးတည်တတ်နေဆိုအောင်တော်မှာဒီခန္ဓာကိုယ်ကြီးပျက်စီးပြီဆိုတာနဲ့အဲ့ဒါတွေဟာကိုယ့်ဥစ္စာမဟုတ်တော့ဘူးလို့ဒါပြောရမှာပဲကိုယ့်ပျက်စီးတယ်လို့မဆိုနိုင်ဘူးအဲ့တော့ဆိုလိုတာကပိုင်ဆိုင်မှုဆိုတာအလွန်ဆုံးခံရင်တဘဝပဲစွန့်လွတ်မှုဆိုတာကြတော့အဲ့ဒါလောက်မကားဘူးရောင်ရဘဝရရခန္ဓာမှာသူဟာအမြဲတမ်းစာယဝအနုပါယိနိကိုယ့်ရဲ့နောက်ကိုအရေးဟာအမြဲတမ်းလိုက်နေတယ်လို့ချမ်းသာဒုက္ခကိုပြီးမယ်ဆိုတဲ့အစွမ်းတတိတမျိုးအနေနဲ့အမြဲတမ်းလိုက်နေတယ်။ဒါကြောင့်လူချင်းတူပေမဲ့လို့အကျိုးပေးခြင်းမတူတာတွေရှိတယ်။တိရစ္ဆာန်ချင်းတူပေမဲ့လို့အကျိုးပေးခြင်းမတူတာတွေရှိတယ်။ဒါဟာဒါကွာသွားတာပဲ။နော်။ဒါကြောင့်ပြည့်တဲ့ပေါင်းသူတော်ကောင်းတို့ပိုင်ဆိုင်မှုတည်ပျက်စီးခြင်းကြောင့်ရင်လွယ်လွယ်လေးပျက်စီးနိုင်လို့အနှစ်သာရမရှိဘူးလို့ဆိုရတော့လည်းပဲစွန့်လွတ်မှုကတော့အနှစ်သာရရှိတယ်။ကိုယ်ကရည်ရွယ်ချက်မမှန်နဲ့ပြုတ်ရမယ်ဆိုလို့ရှိရင်နိဗ္ဗာန်တန်ရောက်ခရီးပေါင်းနိုင်တယ်ပေါ့တန်ဖိုးချင်းမကွာဘူးလားကွာတယ်ဒီဒါကြောင့်ဦးရှင်တို့ပေးတဲ့ပေါင်းသူတော်ကောင်းတို့ဘဝရဲ့ပထမအနှစ်သာရအမာခံသဘောဆိုတာဘာလဲလို့မေးရင်စွန့်လွတ်မှုဆိုတဲ့ဒါနစေတနာဖြစ်တယ်လို့ရိုးရိုးလေးနားလည်ရမယ်လူငယ်တွေနားလည်အောင်ရှင်းရှင်းပြောရရင်တော့စွန့်လွတ်မှုမပါသောပိုင်ဆိုင်မှုသည်ဘာအနှစ်သာရမှမရှိဘူးဆိုတဲ့အချက်ဒါကြောင့်ကိုယ့်ရဲ့အတီးအီးပိုင်ဆိုင်ထားတဲ့နည်းများမဟုတ်ပိုင်ဆိုင်မှုတွေတဲကနေပြီးတော့စွန့်လွတ်မှုဆိုတဲ့ဘဝရဲ့ပထမအနှစ်သာရကိုရအောင်ထိုးယူနိုင်ရမယ်ပေါ့ဒါဥရှင်တို့အနှစ်သုံးပါးတဲကပထမအနှစ်သာရနောက်ဒုတိယဘုရားလောင်းကဘာဆက်ပြီးတော့စဉ်းစားလေဒုတိယစဉ်းစားတဲ့အချက်ကဒီခန္ဓာကိုယ်နဲ့ကိုချင်းတီလာဆိုတဲ့အတွဲကိုဘုရားလောင်းကဆက်ပြီးတော့စဉ်းစားသူကဆက်ဆက်မှုရှိတာတွေကိုတွဲပြီးတော့စဉ်းစားတာပါခန္ဓာကိုယ်နဲ့ကိုချင်းတိလဆိုတာလည်းဆက်ဆက်မှုရှိတယ်လေကိုချင်းတိလဆိုတာဒီခန္ဓာကိုယ်ကြီးနဲ့ကင်းပြီးတော့ဖြစ်နိုင်သလားဗျာမဖြစ်နိုင်ဘူးအဲ့လိုပဲဦးဇင်းတို့စွန့်လွတ်မှုဆိုတာလည်းပိုင်ဆိုင်မှုနဲ့ကင်းပြီးတော့ဖြစ်နိုင်သလားပိုင်ဆိုင်မှုမှမရှိဘူးဆိုရင်စွန့်လွတ်မှုဆိုတာဘယ်လိုလုပ်ရှိနိုင်မလဲဟုတ်တယ်မို့လားအေးအဲ့တော့ဦးဇင်းတို့ဒုတိယစဉ်းစားတာကဘာလဲဆိုတော့ဒီခန္ဓာကိုယ်နဲ့ကိုချင်းတိလခန္ဓာနဲ့ကိုချင်းတိလသည်ဘေယာကအနှစ်သာရသဘောဖြစ်တယ်ဆိုတဲ့အချက်ပေါ့အဲ့ဒါလို့စဉ်းစားတဲ့အခါမှာခန္ဓာသည်တကယ့်အနှစ်သာရသဘောမဟုတ်ဘူးဆိုတဲ့အဖြေထွက်ပြန်နေတဲ့။ဟောသူ့မှာလည်းပဲအကြောင်းပြချက်ရှိတယ်။အဲ့ဒီအကြောင်းပြချက်ကဘာလဲဆိုတော့ဘဟုရောဂနံတာရရဏဘာဝေနတဲ့။များပြားလှစွာသောအခရခက်ချင်းလို့ဆိုရတဲ့ယောဂဝေဒနာတို့နဲ့အမြဲတမ်းဆက်ဆံနေတဲ့အတွက်ကြောင့်ဒီခန္ဓာသည်တကယ့်အမာခံအနှစ်သာရသဘောမဟုတ်ဘူးတဲ့ဒကာဓမ္မတို့ဦးဇင်းတို့ရဲ့ခန္ဓာကိုတန်ဖိုးမရှိဘူးလို့ပြောတာဟာအကြောင်းပဲပြောတာမဟုတ်ဘူးနော်ယောဂသဘောနဲ့အမြဲတမ်းဆက်ဆံနေလို့ခန္ဓာဟာတိတ်တန်ဖိုးမရှိဘူးလို့ပြောတာဒီနေရာမှာဦးဇင်းတို့ပေးသပေါင်းသူတော်ကောင်းတို့ဒီခန္ဓာကိုယ်ကြီးကိုယောဂကနှိမ့်ဆက်တယ်ဆိုတဲ့နေရာမှာဆေးရုံဆေးကန်းကိုသွားရမှာဆေးထိုးဆေးစားဆေးတောက်ရမှာ အခန္ဓာကိုယ်ကြီးကိုယောဂကနှိမ့်ဆက်နေပြီလို့ဒီလောက်သိမယ်ဆိုရင်ဒီအတိကိုပြည့်စုံတဲ့အတိလို့မဆိုနိုင်ဘူးတကယ်တကယ်ဉာဏ်နဲ့စဉ်းစားမယ်ဆိုလို့ရှိရင်မသက်သာတဲ့ယောဂသဘောဟာဒီခန္ဓာကိုယ်မှာကြီးတာနဲ့သေးတာပဲกว่าတဲ့အမြဲတမ်းရှိတယ်ဒါဟာတတိကောင်းရင်ကောင်းသလောက်ဒီအချက်ကိုနားလည်နိုင်နေပေါ့ခန္ဓာမှာမသက်သာတဲ့သဘောဟာအကြီးနဲ့အသေးပဲกว่าတယ်တကယ်တမ်းကတော့အမြဲတမ်းရှိတယ်အဲ့ဒီအချက်ကိုပေါ်လွင်ထင်ရှားကျင်တယ်ဆိုလို့ရှိရင်ဟိုဦးဇင်းတို့ပြောနေကြပါပဲလူငယ်တွေအတွက်ဟုတ်လားခန္ဓာမှာမသက်သာတဲ့သဘောအမြဲတမ်းရှိတယ်ဆိုတာကိုထင်ရှားကျင်တယ်ဆိုရင်15မိနစ်လောက်မလှုပ်ဘဲနဲ့ဒီတိုင်းလေးထိုင်နေကြည့်ပါလားဘလို့သဘောတွေထင်ရှားလာမလို့မသက်သာတဲ့သဘောတွေထင်ရှားလာမယ်ဟုတ်လားခုတက္ကသိုလ်မတော်ဦးဇင်းတို့ကဒီမသက်သာတဲ့ယောဂသဘောမထင်ရှားအောင်ဘလို့လှုပ်လှုပ်ပြစ်တုံဆိုတော့အထူးသဖြင့်တော့ဣရိယာပုံနဲ့ပုံလွန်ပြစ်တာပေါ့ဒီလိုလေးနေမကောင်းရင်ဟိုလိုလေးပြောင်းပြီးတော့နေကြည့်လိုက်တယ်ပေါ့အဲ့ဒါလိုနဲ့ခန္ဓာရဲ့ပင်ကိုယ်သဘာဝတွေဟာညံထဲမှာမထင်ရှားဘူးဖြစ်သွားတယ်အတကယ်တမ်းဦးဇင်းတို့ညံထဲစဉ်းစားမယ်ဆိုလို့ရှိရင်အဝဝရတယ်နော်အစာရေစာစားတော့ရတယ်ဘူးလုံးလေးလုံးနဲ့မှထားရတယ်ဆိုတာကခန္ဓာကိုယ်ရဲ့မတက်တာတဲ့သဘောတွေကိုဒါပြုပြင်ပြောင်းလဲဖို့တနည်းအားဖြင့်ကုစားနေခြင်းတစ်မျိုးလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်ခန္ဓာသည်ယောဂတို့ရဲ့နှိမ့်ရှင်းမှုကိုအမြဲတစေခံရတဲ့အတွက်ကြောင့်တကယ်အနစ်သာရသဘောမဟုတ်ဘူးဟုတ်လားအေးဒါကဥရှင်တို့အချိန်နဲ့မျှတွေ့နေရတဲ့ပြဿနာကိုပြောတာပါဟိုလေးလေးနက်နက်ဆက်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်လည်းဒီခန္ဓာကိုယ်ဆိုတာကဘဝမှာနေလာတယ်နှစ်ထန်းနေများလာလေလေအတုံးကြံလာတဲ့ဆက်တလုံးလိုချွေရင်ချက်တွေများများများများပြီးတော့ဟိုနာကမကောင်းဒီနာကမကောင်းဟုတ်လားမကောင်းတာတွေတော်တော်များလာပြီဆိုလို့ရှိရင်ဒါပဲရောက်သွားမလို့ရှေးယုံရှေးကန်ရောက်သွားမယ်ပြင်လို့ရတဲ့အပိုင်းရှိရင်လည်းပြင်ရမယ်ပို့ပြင်လို့မရတဲ့အပိုင်းတွေဆိုရင်လည်းဒါဒီတိုင်းခံရမှာပဲမလဲဆိုတော့ဘုရားကြီးရေးထားတဲ့စာလေးတစ်လုံးရှိတယ်မခံနိုင်ပြက်မပြက်နိုင်ခံဝတ်ထုံးဆန်ရှင်းတယ်နော်မခံနိုင်ပြက်မပြက်နိုင်ခံနော်မခံနိုင်နဲ့တနည်းပြည့်စည်သွားမှာပဲမပြည့်စည်သေးသမျှလည်းပဲခံနေရမှာပဲဒါဝတ္တရားရဲ့သဘောတဘာဝထုံးစံဆိုဒီတိုင်းပဲတဲ့ဟုတ်လားဒါကြောင့်ဘုရားတော်ကခန္ဓာသည်မသက်သာတဲ့သဘောအမြဲတမ်းရှိတဲ့အတွက်ကြောင့်တကယ်အနစ်သာရသဘောလို့မဆိုနိုင်ဘူးသို့တော့လာပြန်ပြီသို့တော့တလုံးနော်ဒီခန္ဓာကိုယ်ကိုပဲအကြောင်းပြုပြီးတော့မလုံတဲ့မလုံထိုက်တဲ့အလုပ်တွေကိုမလုံဖြစ်အောင်ရှောင်ကျဉ်ခြင်းဆိုတဲ့ဝါရိတံတိလံလုံတဲ့လုံထိုက်တဲ့အလုပ်တွေကိုလုံဖြစ်အောင်ကြိုးစားခြင်းလို့ဆိုရမယ်စာရိတ္တသီလသီလဘယ်နှမျိုးလဲနှမျိုးအဲ့ဒီဝါရိတ္တသီလစာရိတ္တသီလဆိုတဲ့သီလနှမျိုးကတော့အလွန်တရာမှတန်ဖိုးရှိတယ်တဲ့တန်ဖိုးရှိတဲ့အနှစ်သာရဖြစ်တဲ့ဒီသီလတရားဟာဒီခန္ဓာကိုယ်ကိုပဲအရင်ပြုပြီးတော့ဖြစ်ပေါ်ရတာမဆိုနိုင်ဘူးလားဗျာဆိုနိုင်တယ်နော်အေးအဲ့ဒီသီလဖြစ်အောင်လုံနိုင်မယ်ဆိုရင်တော့သီလဆိုတာတမာရီပညာတို့ရဲ့တရားဖြစ်တယ်။သူတော်ကောင်းတရားအားလုံးတို့ရဲ့တရားဖြစ်တယ်။နော်။မြတ်စွာဘုရားကညီကြီးပေါ်မှာပဲအပင်မျိုးစုံဟာဖြစ်ပေါ်တည်ပြီးတော့ကြီးပွားကြရတာတဲ့။နော်ဒီညီကြီးကိုပဲအမိပြုပြီးတော့ညီကြီးပေါ်မှာပဲပေါက်ရောက်ကြရတယ်ကြီးပွားကြရတယ်။အဲလိုပဲသူတော်ကောင်းတရားမှလို့ရှိရင်ကိုကျင်းသီလပေါ်မှာပဲအခြေခံပြီးတော့ပေါက်ရောက်ကြရတယ်ကြီးပွားကြရတယ်တုတ်တက်ကြရတယ်ကိုယ်ချင်းတိလမရှိဘူးဆိုလို့ရှိရင်ဘယ်သူတော်ကောင်းတရားမှအခြေခံနိုင်တည်တတ်နိုင်တယ်လို့မဆိုနိုင်ဘူးဟုတ်ရဲ့လားဒါကြောင့်ပေးတတ်ပေါင်းသူတော်ကောင်းတို့နိဗ္ဗာန်ရောက်ဖို့အတွက်ကြင့်ကြံရမယ့်လမ်းစဉ်တိလသမာဓိပညာဟုတ်ရဲ့လားအေးဒါမျိုးတွေကစိတ်ထဲမှာအလွန်တရားကိုပဲကျွမ်းကျွမ်းကျင်ကျင်သိထားရမှာနော်အေးဒါကြောင့်တိလဆိုတာတကယ်တမ်းဉာဏ်နဲ့စဉ်းစားလေလေသူ့ရဲ့တန်ဖိုးတွေဟာဟိုအကင်းဖြတ်လို့မရနိုင်တော့အောင်ကြီးမားလေးလေးလို့မဆိုနိုင်ဘူးလားဆိုနိုင်တယ်။နော်တီလာတကယ်ရှိမှတကယ်ပြည့်စုံမှဟိုစင်မှန်တဲ့တမာတိဆိုတာဖြစ်တာ။စင်မှန်တဲ့တမာတိဆိုတဲ့စိတ်ရည်တည်ငြိမ်မှုဆိုတာရှိမှတဘာဝလောကကြီးရဲ့ခန္ဓာရဲ့သဘောတဘာဝတွေကိုအမှန်တန်သိမြင်နားလေတဲ့ပညာဆိုတာဖြစ်တာ။နော်ကိုကျင်းတီလာမရှိဘူးဆိုလို့ရှိရင်ဦးဇင်းတို့ဇာတ်ထဲမှာမြတ်စွာဘုရားဟောထားတာရှိပါတယ်။လေခတ်သောတခွန်ကဲ့သို့ကုချင်းတိလမရှိဘူးဆိုရင်စိတ်ဟာလေခတ်တဲ့တခွန်လိုတစ်ဖြက်ဖြက်တုန်လှုပ်နေတယ်။ တပ္ပစ္စတုံလုံးနေတယ်မငြိမ်ဘူးဆိုတဲ့ဒီစိတ်နဲ့တဘာဝလောကကြီးအမှန်တရားကိုသိဖို့မြင်ဖို့ဆိုတာမလွယ်ဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ကိလေသာကိုပယ်ပြီးတော့ဒုက္ခကိုတကယ်ချုပ်ငြိမ်းသွားစေတာဟာပညာတရားရဲ့အစွမ်းတတိပါသို့တော့အဲ့ဒီပညာဒီတမာတိနဲ့ကင်းပြီးတော့ဖြစ်ရုံထုံးတာမရှိဘူးအဲ့ဒီတမာတိဟာလည်းပဲတိလနဲ့ကင်းပြီးတော့ဖြစ်ရုံထုံးတာမရှိဘူးဒါကြောင့်ပ ာကိုနားလေရလေလေပဲအဲ့လိုတံပိုးကြီးတဲ့ဘဝရဲ့ဒုတိယအနှစ်တန်တာကိုဒီခန္ဓာကိုယ်ကြီးတဲ့ကနေပြီးတော့ရအောင်ညှစ်ထုတ်ယူနိုင်ရပဲလို့ဆိုလိုတာဒါကြောင့်ဦးဇင်းတို့ဘုရားလောင်းဒုတိယတွေးလိုက်တဲ့အတွေးနောက်လူငယ်တွေနားလည်အောင်ရှင်းရှင်းပြောရမယ်ဆိုရင်တော့ကိုချင်းသီလကင်းမဲ့တော့ဒီခန္ဓာကိုယ်ဒီဘာအနှစ်တန်တာမှမရှိဘူးဆိုတဲ့အချက်ကိုချင်းသီလသာမရှိဘူးဆိုရင်တော့ယောဂာရဲ့နှိပ်စက်တာကိုခံရယုံမြတ်တသက်ပဲလို့တောင်ပြောရမလို့ရှိတယ်ဟုတ်ရဲ့လားအေးဒါကြောင့်ဦးဇင်းတို့ပေါင်းတုံးတို့ဒုတိယအနှစ်တာရဒီဒီခန္ဓာကိုကြီးတဲ့ကနေထုတ်ယူရမယ်ကိုချင်းသီလဒီဟူသောအနှစ်တာရပါလို့နားလည်ရမှာဒါဘုရားလောင်းစဉ်းစားတဲ့ဒုတိယအတွေ့ပေါ့နောက်တတိယဘာဆက်ပြီးတော့ဘုရားလောင်းစဉ်းစားလဲဆိုတော့တတိယစဉ်းစားတဲ့စဉ်းစားချက်ကတော့တော်တော်ကြီးလေးနဲ့တည်းလို့ဆိုရမယ်တတိယစဉ်းစားတဲ့အတွေ့ကဘာလဲဆိုတော့ရှင်တန်ခြင်းလို့ဆိုရတဲ့ဇီဝိတ္တနဲ့ဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုအမှန်တည်းသိအောင်မြင်အောင်ကြိုးစားအထောက်ခြင်းလို့ဆိုရမယ်ဘာဝနာတရားအဲ့ဒီတရားနှစ်ခုရဲ့တန်ဖိုးကိုအကဲဖြတ်ကြည့်တာရှင်တန်ခြင်းနဲ့ဘာဝနာတရားရှင်တန်ခြင်းဆိုတာဒကာမတို့ဦးဇင်းတို့ဘဝမှာကံကုန်သေးသေးရဆက်ပြီးတော့နေကြအောင်မယ်ပေါ့နေလဲနေကြကြတယ်နေလဲနေနေကြစေနောင်လဲပဲဆက်ပြီးတော့အခုကံကုန်သေးသေးရနေကြရအောင်ပဲအဲ့ဒါကိုပါခေါ်မလို့ရှင်တန်မှုနော်အဲ့ဒီရှင်တန်မှုဆိုတဲ့ဇီဝိတရဲ့တန်ဖိုးကဘယ်လောက်လဲအဲ့ဒီရှင်တန်မှုကိုအကြောင်းပြုပြီးတော့မိမိတို့ကကြိုးစားအထုတ်မယ်ဆိုရင်ဖြစ်ပေါ်လာမယ်ဘာဝနာတရားရဲ့တန်ဖိုးကဘယ်လောက်လဲဒီနေရာမှာဘာဝနာတရားဆိုတာဘာကိုပြောတာတော့လူငယ်တွေနားလည်အောင်ပြောခြင်းသေးတယ်နော်ဘာဝနာတရားဆိုတာမိမိခန္ဓာရဲ့သဘောတဘာဝအမှန်ကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထုတ်တာဟာဘာဝနာတရားပါလို့ဒီလိုရိုးရိုးရှင်းရှင်းပြောခြင်းတယ်ဟုတ်လားခန္ဓာရဲ့သဘောတဘာဝကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထုတ်တာကိုဘာဝနာတရားလို့ပြောခြင်းတယ်အဲ့လိုဆိုရင်ဥစဉ်ရဲ့ခန္ဓာရဲ့သဘောတဘာဝကဘယ်လိုရှိတာတော့ခန္ဓာရဲ့သဘောတဘာဝအမှန်ဟာမမြဲတဲ့သဘောဖြစ်တယ်။မမြဲတဲ့အတွက်ကြောင့်အကောင်းမဟုတ်တဲ့သဘောဖြစ်တယ်။နော်။အဲ့ဒီမမြဲတာကြီးကိုလည်းပဲမြဲအောင်ဘယ်သူမှလှုပ်လို့မရ။မကောင်းတာကြီးကိုလည်းကောင်းအောင်ဘယ်သူမှလှုပ်လို့မရ။သူ့သဘောသူဆောင်ပြီးတော့တွားနေတဲ့အတွက်ကြောင့်အနှစ်သာရမရှိတဲ့မဆိုးပိုင်တဲ့အနတ္တသဘောများတာဖြစ်တယ်လို့ခန္ဓာရဲ့သဘောတဘာဝကိုဦးဇင်းဘယ်နှချက်ပြောလိုက်တော့သုံးချက်ပြောလိုက်တယ်နော်။ဘာပဲဖြစ်ပေါ်ဖြစ်ပေါ်လာဒီခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်လာသည်မြတ်တရားတို့သည်တဘာဝတရားတို့သည်တလက်ဆက်ကုန်ဆုံးလိုက်တယ်ပျောက်ပြယ်လိုက်တယ်မြင်တာတွေပဲဖြစ်ဖြစ်ကြားတာတွေပဲဖြစ်ဖြစ်နမ်းရှူတာတွေပဲဖြစ်ဖြစ်စားတောက်တာတွေပဲဖြစ်ဖြစ်တွေးထိတာတွေပဲဖြစ်ဖြစ်တွေးကြံတာတွေပဲဖြစ်ဖြစ်ဘယ်နှမျိုးပြောလိုက်တော့6မျိုးနော်မြင်ခြင်းကြားခြင်းနမ်းခြင်းစားခြင်းထိခြင်းတွေးခြင်းအဲ့ဒါတွေဘာတွေပဲဖြစ်ပေါ်ဖြစ်ပေါ်လာလာတတိဥသိပြီးတော့ဉာဏ်ပညာနဲ့အကဲခတ်ကြည့်မယ်ဆိုရင်ဒီဖြစ်ပေါ်လာတဲ့ဒီသဘာဝတရားတွေဟာတလဆက်ကုံဆုံးလိုက်နေတယ်ပျောက်ပြက်လိုက်နေတယ်ဖြစ်လာတယ်မရှိတော့ဘူးဖြစ်လာတယ်မရှိတော့ဘူးဒီတိုင်းသွားတယ်ဒါပေမဲ့အဲ့ဒီဟာတွေရဲ့အတိတ်အတိတ်အဲ့ဒါတွေနဲ့ပုံစံတူအတိတ်အတိတ်သဘာဝတရားတွေကတလဆက်ဆက်ဆက်ဖြစ်နေတော့ဒကာဓမ္မတို့ဦးဇင်းတို့တွေကအမြဲတမ်းရှိနေတယ်လို့ထင်တာဟုတ်တယ်မဟုတ်လားတကယ်တမ်းကတော့ဘယ်ရာမှအမြဲတမ်းတည်တတ်နေတယ်ဆိုတာမရှိဘူးသောတော်တွေကသီလယူတော့ကအနေထားလေးတွေအခြေအနေလေးတွေအခုပိုင်းရှိသေးတော့ဘာမှမရှိတော့ဘူးတချို့ဟာတွေဆိုရင်စဉ်းစားလို့တောင်မရတော့ဘူးဘယ်ရောက်သွားကြပြီတော့ပျောက်ပြတ်သွားကြပြီမရှိတော့ဘူးသာဝရကုံဆုံးသွားပြီဟုတ်လားအဲ့ဒါဘဝရဲ့ခန္ဓာရဲ့သဘောတဘာဝအမှန်ပဲမမြဲတဲ့အနိစ္စသဘောအဲ့ဒီမမြဲတဲ့အတွက်ကြောင့်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ကိုယ့်ရဲ့စိတ်ထဲကကောင်းတာတွေထင်တာတွေပဲဖြစ်ဖြစ်ဆိုးတယ်လို့ထင်တာတွေပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ် ကိုယ်ဆုံးလိုက်နေတဲ့အတွက်ကြောင့်ဘဝတည်တကယ်တမ်းကတော့အကောင်းမဟုတ်ဘူးပေါ့အဲ့ဒါကိုဒုက္ခလို့ဉာဏ်မြင်သားလေရအဲ့ဒီမမြင်တာကိုမြင်အောင်မကောင်းတာကိုကောင်းအောင်ဘယ်သူမှအဲ့ဒီဥစ္စာကိုပြုပြင်ပြောင်းလဲလို့မရဘူးယုတ်တဲ့နန္ဒမှလို့ရှိရင်မမြဲတဲ့သဘောမကောင်းတဲ့သဘောရှိတာအမှန်ပဲဟုတ်လားအေးအဲ့ဒီအချက်ကြောင့်ဒီယုတ်တဲ့နန္ဒတို့ဒီတကယ်စင်တဲ့အနတ္တအနိတ္တရ ဒါတတိယချက်အဲ့ဒါကိုနားလည်ရအဲ့ဒါဦးဇင်းတို့ဘာဝနာတရားဆိုတာကိုယ်ခန္ဓာရဲ့ကိုယ်ဘဝရဲ့သဘောတဘာဝအမှန်ကိုတိအောင်မြင်အောင်ကြိုးစားအထောက်တာဆိုတော့ခန္ဓာရဲ့သဘောတဘာဝအမှန်ကိုဦးဇင်းတို့ဘယ်နဲ့ချက်ပြောလိုက်တော့၃ချက်ပြောလိုက်တယ်နော်အနေစာရဲ့ဒုက္ခရဲ့အနတ္တရဲ့လွန်တရားမှရိုးတဲ့တရားတွေပါဟုတ်လားအဲ့ဒီသဘောတဘာဝတွေကိုတိအောင်မြင်အောင်ကြိုးစားအထောက်မယ်ဆို မာလာတဲ့နီးမြားနဲ့ညီစူးစမ်းရမယ်ပေါ့ခန္ဓာမှာဘယ်လိုသဘာဝတွေပဲဖြစ်နေဖြစ်နေဖြစ်တိုင်းဖြစ်တိုင်းသတိဦးစီးပြီးတော့တိအောင်မြင်အောင်တိနေအောင်စူးစမ်းအထောက်ရမယ်ပေါ့ဒလဇတ်တိနေအောင်စူးစမ်းအထောက်ရမယ်ပေါ့အဲ့လိုဖြစ်တိုင်းသာတိမယ်ဆိုလို့ရှိရင်ဖြစ်ပေါ်လာတဲ့သဘာဝတရားမှန်သမျှဘယ်သဘာဝတရားမှခိုင်မြဲနေတယ်တည်တက်နေတယ်ဆိုတာမရှိဘူးဆိုတာကိုကောင်းကောင်းနားလည်နိုင်တယ်ဒါဘာဝနာတရားရဲ့အကြောင်းကိုအကျဉ်းကြီးလေးပြောပြတာပါ။အဲ့တော့ဦးဇင်းတို့အခုဖရာလောင်းကရှင်သန်ခြင်းဆိုတဲ့ဇီဝိတ္တနဲ့ဒီဘာဝနာတရားဒီနှစ်ခုရဲ့တန်ဖိုးကိုသူကနှိုင်းရှင်ကြည့်ပါ။အဲ့ဒါလို့နှိုင်းရှင်ကြည့်တဲ့အခါမှာရှင်သန်မှုတည်တကယ်အမြတ်တရားသဘောမဟုတ်ဘူးဆိုတဲ့အဖြေထွက်တယ်တဲ့။ဘာကြောင့်ရှင်သန်မှုကိုတန်ဖိုးမရှိဘူးအနှစ်တရားမဟုတ်ဘူးလို့ပြောရတော့ဆိုလို့ရှိရင်အလွန်ကောင်းတဲ့အကြောင်းပြချက်သူမှရှိတယ်။အဲ့ဒီအကြောင်းပြချက်ကဘာလဲဆိုတော့အနိစ္စာတိတဘာဝေနအဘိနပိလနထောတဲ့နော်ရှင်သန်မှုတည်မမြဲသောတဘာဝတရားရဲ့ဒလဇက်နောက်ကနေလိုက်ပြီးတော့နှိမ့်ဆက်ဖြည့်စည်တာကိုအမြဲတမ်းခံနေရတဲ့အတွက်ကြောင့်တကယ်အနှစ်သာရသဘောမဟုတ်ဘူးတဲ့ဆိုလိုတာကလူငယ်တွေနားလည်အောင်ပြောရရင်ရှင်သန်မှုဆိုတာတစ်ချိန်ကျတော့ပြီးသွားပါမပြီးဆုံးတဲ့ရှင်သန်မှုဆိုတာမရှိဘူးဘဝမှာဘာကြီးဖြစ်ပြီးတော့ပဲနေရနေရဟုတ်လားဘလောက်ကြီးကြီးခန္ဓာတဲ့ဘဝလိုပဲဆိုရဆိုရနောက်ဆုံးတနေ့ဘာဖြစ်သွားတာလဲပြီးဆုံးသွားတာပါနောက်မပြီးဆုံးတဲ့ရှင်သန်မှုဆိုတာလောကကြီးမှာရှိသလားမရှိဘူးဒါပေမဲ့ဦးဇင်းတို့ဒီနေရာမှာရှင်သန်မှုစီတဘဝတစ်ခါပြီးရတယ်ဆိုတဲ့ပြီးဆုံးခြင်းညောင်အနှစ်သာရမရှိဘူးလို့ဆိုတာတော့မဟုတ်ရှင်သန်နေရတဲ့အခိုက်အတန့်တိုင်းအခိုက်အတန့်တိုင်းမှာတစ်ခဏတိုင်းတစ်ခဏတိုင်းဒလဇက်ပြီးဆုံးနေရတဲ့ဒီမရဏသဘောကိုရည်ရွယ်ပြီးတော့ရှင်သန်မှုသည်အနှစ်သာရမရှိဘူးလို့ပြောတာ။ဥစဉ်တော့ဘဝမှာပျက်စီးခြင်းပြီးဆုံးခြင်းသေဆုံးခြင်းဆိုတဲ့ဒီမရဏတရားတွေဟာဟိုတဘဝတစ်ခါသေရတဲ့သေဆုံးခြင်းလည်းရှိပါတယ်။ဒါကတော့အလွန်တရာမှဟိုတိဖို့လွယ်တယ်ပေါ့ကိုရှင်မှလည်းသေနေကြတာပဲလေ။ဟုတ်လား။ဒီနေရာမှာတိဖို့လိုတာကရှင်သန်နေရတဲ့အခိုက်အတန့်တိုင်းအခိုက်အတန့်တိုင်းမှာဒလဇက်သေဆုံးနေရတယ်ဆိုတဲ့ခဏိကမရဏပေါ့နော်အဲ့ဒါတွေကိုဦးဇင်းတို့ပေးသက်ပေါင်းသူတို့ကောင်းတို့ခက်စိတ်စိတ်သိအောင်မြင်အောင်ကြိုးစားအထုတ်နိုင်ကြဖို့လိုမယ်ပေါ့နော်အဲ့ဒါကိုမြင်မယ်ဆိုလို့ရှိရင်ဘဝရဲ့ရှင်သန်မှုဒီဘလောက်ကြီးကြီးခန္ဓာပါတယ်ပဲပြောပြောဒီနေရာဖြင့်ဘလောက်ကြီးကြီးခန္ဓာပါတယ်လို့ထင်ရတဲ့ပုဂ္ဂိုလ်ရဲ့ရှင်သန်မှုမျိုးပဲဖြစ်ဖြစ်ဘာဖြစ်နေတာတော့ပျက်စီးဆုံးရှုံးလိုက်နေတယ်ဆိုတာမထင်ရှားဘူးလားထင်ရှားတယ်ဒါကြောင့်ဘုရားလောင်းကရှင်သန်မှုဒီဘလို့အနေထားနဲ့ပဲရှင်ရရှင်ရမမြဲခြင်းပြီးဆုံးခြင်းဆိုတဲ့သဘောရဲ့နှိမ့်ဆက်မှုကိုအမြဲတမ်းခံရတယ်။ဒါကြောင့်သူတည်တကယ်တန်ဖိုးရှိတဲ့အရာမဟုတ်ဘူးတဲ့။နော်။ငယ်ရွယ်ရတာကောင်းနေဆိုပြီးမလို့အမြဲတမ်းငယ်ငယ်ရွယ်လေးနေလို့ရသလား။လှလပပလေးဖြစ်ရတာကောင်းနေဆိုတော့လည်းပဲအမြဲတမ်းလှလပပလေးနေခြင်းလို့ရသလား။မရဘူး။နော်။ဒါကြောင့်ပြည့်တဲ့ပေါင်းတော်တို့ဘဝမှာဘယ်လိုအစိတ်ပိုင်းမျိုးကိုမှကိုဟာထိမ့်သိမ့်ထားလို့တည်တတ်နေအောင်လုပ်လို့မရဘူး။ဒါကြောင့်ရှင်သန်မှုသည်တကယ်တန်ဖိုးရှိတဲ့အရာလို့မဆိုနိုင်ဘူး။သို့တော့ယခုနကပြောခဲ့တဲ့ဘာဝနာတရားရှင်သန်နေရတဲ့ခိုက်တံမှာဒီရှင်သန်မှုကိုအကြောင်းပြုပြီးတော့ဘာဝနာတရားဖြစ်အောင်လုပ်နိုင်မယ်ဆိုရင်တော့အဲ့ဒီဘာဝနာတရားကတော့တကယ်ကိုအနှစ်သာရသဘောဖြစ်တယ်တဲ့။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဘာဝနာတရားကပဲဒီအလွန်ဆင်းရဲလာတဲ့ဘဝတန်လျာဝိတ္တခါကနေလွတ်မြောက်အောင်ထုတ်ဆောင်သွားမှာပဲ။ဟုတ်တယ်မို့လား။ ဒါကြောင့်ဦးဇင်းတို့တတိယဘုရားလောင်းရဲ့အတွေ့ဘာဝနာတရားကင်းမဲ့သောရှင်သန်မှုသည်ဘာအနှစ်သာရမှမရှိဘူးဘာဝနာတရားကိုသာအမထုတ်လိုက်ရဘူးဆိုလို့ရှိရင်ဘဝမှာဘာကြီးဖြစ်ပြီးတော့ပဲနေရနေရတကယ်တန်ဖိုးရှိတယ်အနှစ်သာရရှိတယ်လို့မဆိုနိုင်ဘူးနော်ဒါကြောင့်ရှင်သန်နေရတဲ့အခိုက်အတန့်မှာဉာဏ်ပညာကိုရအောင်ဘာဝနာတရားကိုကြိုးစားအထုတ်ပြီးတော့ဒကာဓမ္မတို့ဦးဇင်းတို့တတိယဘဝရဲ့တတိယအနှစ်သာရကိုရအောင်ယူကြဖို့မလိုဘူးလားလိုပါလေအတော်ကြီးတို့ဘုရားလောင်းစဉ်းစားတာဘယ်နှချက်ရှိသွားပြီတော့၃ချက်ရှိသွားပြီနော်အနှစ်၃ပါးဆိုတာအဲ့ဒါကိုပြောတာတရားကောင်းစဉ်ကဘယ်လိုပေးထားတော့အနှစ်၃ပါးနဲ့စန္ဒ၆ပါးနော်အခုကအနှစ်၃ပါးပြီးသွားပြီနော်ပိုင်ဆိုင်မှုရဲ့အနှစ်သာရသည်ဆွန့်လွတ်မှုဖြစ်တယ်ဒီခန္ဓာကိုယ်ရဲ့အနှစ်သာရသည်ကိုခြင်းသီလဖြစ်တယ်ရှင်သန်မှုရဲ့အနှစ်သာရသည်ဘာဝနာတရားဖြစ်တယ်ဒါနရဲ့သီလရဲ့ဘာဝနာရဲ့ gain ဘလောက်ယူတဲ့တရားတော့เนาะဒါနေတိုင်းကြားနေပြောနေဆိုနေကြတဲ့စကားတွေပါဟုတ်လားအေးအဲ့ဒါလို့ဦးဇင်းတို့ဘုရားလောင်းကဘဝနဲ့ပတ်သက်ပြီးတော့ခန္ဓာနဲ့ပတ်သက်ပြီးတော့အလွန်လေးနေတဲ့ဒီအတွေ့တွေကိုတွေးပြီးတော့ဆုံးဖြတ်ချက်တခုကိုသူခံခံမှမှချတယ်အဲ့ဒါကဘာလဲဆိုတော့ပိုင်းဆိုင်တဲ့မြဆွန့်လွတ်ပိုင်းဆိုင်တဲ့မြအလုံးကိုဆွန့်လွတ်ပြီးတော့ပတ်သက်တဲ့မြအကုန်လုံးကိုခွဲခွာပြီးတော့ငါဟိမွန်တာထွက်ပြီးတော့ယသိဝိမေကောင်းတဲ့ကောင်းတဲ့အလုပ်တွေကိုလုပ်နိုင်ဖို့မြင့်မြတ်တဲ့မြင့်မြတ်တဲ့ချမ်းသာဒုက္ခတွေကိုရှာဖွေနိုင်ဖို့ဆိုပြီးတော့အဲ့ဒါဘုရားလောင်းကယသိဝိသွားတယ်ဒါတူတူပြောလိုက်တာပါဟုတ်လားအဲ့ဒါဦးဇင်းတို့ဟိမွန်တာရောက်ပြီးတော့ယသိဝိပြီးတော့ခုနှစ်ရက်လောက်အတွင်းမှာပဲဇံဘိညင်နဲ့ပြည်စုံတဲ့ယသိသူတော်ရှင်တော်ဘာဖြစ်တယ်အဲ့ဒီဘဝတုန်းကဦးဇင်းတို့ရဲ့ဘုရားလောင်းကြီးကအလွန်တရာမှအကျင့်ပြင်းထန်တယ်လို့ဆိုတယ်မီးနဲ့ချက်ပြုတ်ပြီးတော့စားတော့တာမျိုးမရှိဘူးတဲ့ဒီပင်ကတီးတဲ့အတီကိုစားတယ်ဒီပင်ကထွက်တဲ့အရွက်ကိုစားတယ်အဲ့ဒါလိုကိလေသာကိုခေါင်းပန်းအောင်ပြင်းပြင်းထန်ထန်ကျင့်သုံးတော့ဒီအကျင့်ရဲ့အရှိအစွမ်းတတ္တိတွေကတာဝရိနာနတ်ပြည်ကိုရိုက်ခတ်တယ်တဲ့ဒါကြောင့်မို့လို့တရားမင်းကသူကမတိပဲကိုနေလို့မရဘူးဘုရားလောင်းဒီလိုကျင့်နေတယ်ဆိုတာကိုသူသိရတယ်အဲ့ဒါလိုသိတဲ့အခါမှာတရားမင်းကဩဒီအတီကဒီလောက်ပြင်းပြင်းထန်ထန်ဒီအကျင့်မြတ်ကိုကျင့်သုံးနေတာဘလူရည်ရွယ်ချက်နဲ့ကျင့်သုံးနေတာတော့သူဘာရကျင်တဲ့စိတ်ဘာဖြစ်ကျင်တဲ့စိတ်နဲ့ဒီအကျင့်မြတ်ကိုကျင့်သုံးနေတာတော့ငါရဲ့ဘုံဘိမှန်နန်းကိုမြန်ရည်ရွယ်ပြီးတော့သူကျင့်သုံးနေလေသလားဒါကိုလည်းသူသိကျင်တယ်ပေါ့အဲ့ဒါကြောင့်မလို့စကြာမင်းကဘုရားလောင်းဟာဘလူရည်ရွယ်ချက်နဲ့ဘလူဆန္ဒတွေနဲ့ဒီလိုအကျင့်မြတ်တွေကိုကျင့်သုံးနေတယ်လေဆိုတာကိုသိရအောင်တိတိကျကျကာကနနာသိရအောင်ဆိုပြီးတော့အဲ့ဒါဘုရားလောင်းရှိတဲ့နေရာကိုရောက်လာတယ်ဆင်းလာတယ်ဆင်းလာတဲ့အခါမှာဘုရားလောင်းကတစ်ပင်ကိုအမိပြုပြီးတော့တင်မလီခွေထိုင်းနေတော့အဲ့ဒါတရားမင်းကနောင်နာကနေရောက်လာတယ်ရောက်လာပြီးတော့ဘုရားလောင်းကိုမြင်တော့မှသူ့ရဲ့စိတ်သဘောဓာတ်ကပြောင်းသွားပြန်တယ်အစတုန်းကတော့ဘလို့ရည်ရွယ်ချက်နဲ့ဒီအချင်းမြတ်တွေကိုကျင့်သုံးနေတာတုံးလို့မေးမြန်းမလို့စုံစမ်းမလို့မြင်တော့မှစိတ်ကဘလို့ပြောင်းသွားတော့ဆိုတော့ဩဒီရသေဟာငါကသူ့ကိုစိတ်တူအောင်ပြောမယ်ဆိုရင်စိတ်တူတဲ့သဘောဒေါသဖြစ်တဲ့သဘောရှိမလားဓမ္မမို့သူ့ရဲ့စိတ်ကိုမတူအောင်ဒေါသမဖြစ်အောင်ထိမ့်သိမ့်နိုင်တဲ့အနေအထားမျိုးရှိလိမ့်မလားဒါကို तू သိချင်တယ်အဲ့ဒါနဲ့ဘုရားလောင်းကိုစိတ်တူမတူသိရအောင်ဆိုပြီးတော့တရားမင်းကဂါထာလေးတစ်ပုဒ်ရွတ်တယ်ကန္နဝတ္တယပုရိသောကန္နံပုံစတိဘောဇဏံကန္ဒီဘူမိပရိသသမိန်နမေရှံမနာသောပိယောဒီကထာလေးကိုရွတ်တယ်အဓိပ္ပာယ်ကဘာပြောတော့ဆိုတော့ကန္ဒီဘူမိပရိသသမိန်အလွန်မဲညစ်တဲ့မြေပြင်မှနေပြီးတော့ကန္နံဘုံဇတိဘောဇဏံအလွန်မဲဓာတွေကိုစားနေတဲ့ကန္နောဝတယံပုရိသောအလွန်မဲလာစွာတဲ့ဟောဒီယောက်ျားကိုနမေရှံမနာသောပိယောငါစီတဲ့ကဘလို့မှမနှစ်သက်နိုင်ဘူးမမြတ်နိုးနိုင်ဘူးမဲတဲ့မြည်ပြင်ပေါ်မှာနေပြီးတော့အလွန်မဲတာတွေကိုစားနေတယ်အလွန်မှမဲတဲ့ဟောဒီယောက်ျားကိုငါ့ရဲ့စိတ်ထဲကဘလို့မှနှစ်သက်မှုမြတ်နိုးမှုမရှိဘူးလို့ဘုရားလောင်းကိုစိတ်တူသလားမတူသလားသိရအောင်စမ်းကြည့်တာပေါ့အဲ့လိုဘုရားလောင်းကိုရွတ်ဆိုပြီးတော့ဂါထာတစ်ပုဒ်နဲ့စမ်းကြည့်တော့ဘုရားလောင်းကဒီတန်ကိုကြားတာနဲ့ဒါဟာတရားမင်းပဲလို့ဇံဘိညာဉ်တကိုးနဲ့သူသိတယ်ပေါ့အဲ့ဒီမှာပဲတရားမင်းပြောတဲ့စကားကိုအခြေခံအကြောင်းပြုပြီးတော့အလွန်တရာမှတဘာဝကြတဲ့ကျိုးချောင်းစီလျော်တဲ့စကားတခုကိုဘုရားလောင်းကပြန်ပြောတယ် ဘယ်နဲ့ပြောတော့ဆိုတော့နာဂနောတဇသာဟောတိအန္တောတာရောဟိပြမနောယတမိန်ပါပါဏိကာမဏိသဝေကံတော်သူဆုံးပတိတရားမင်းနဲ့နာဂနောတဇသာဟောတိအပေါ်ယံအရှိပြားပြီးမဲနေတာနဲ့ဒါကိုလူညစ်လူမဲတယောက်လို့မဆိုနိုင်ဘူးတဲ့အန္တောတာရောဟိပြမနောအတွင်းမှာသီလတမာတိပညာရှိတယ်စိတ်ကောင်းနှလုံးကောင်းရှိတယ်ဆိုရင်ဒါမြင့်မြတ်တဲ့ပုဂ္ဂိုလ်လို့သာဆိုရမှာတဲ့ကဲပေးတဲ့ဘောင်တလုံးတော့ဘလောက်သဘာဝကျလဲစဉ်းစားကြည့်နော်ပုဂ္ဂလဒိဋ္ဌံသူမပြောဘူးဓမ္မဒိဋ္ဌံကြကြပြောသွားတာအပေါ်ယံရည်ပြားလေးမဲတာနဲ့ဒါကိုလူညစ်လူမဲလို့မဆိုနိုင်ဘူးအတွင်းမှာသီလတမာတိပညာစိတ်ကောင်းနှလုံးကောင်းရှိတယ်ဆိုရင်ဒါမြင့်မြတ်တဲ့ပုဂ္ဂိုလ်လို့ပဲဆိုရမှာယတမိန်ပါပါဏိကာမဏိသဝေကံတော်သူဆုံးပတိမကောင်းတာတွေလုပ်ပြီးပြောပြီးတွေးပြီးဆိုတော့မှအဲ့ဒါတကယ်လူညစ်လူမဲဖြစ်သွားတာတဲ့နော်မကောင်းမှုမှမွေးလျော်နေချိုက်ပျော်ပိုက်နေပြီဆိုတော့မှလူတယောက်ဟာတကယ်လူညစ်လူမဲဖြစ်သွားတာတဲ့အဲ့ဒါလိုဘုရားလောင်းကအလွန်မှတဘာဝကြတဲ့အကျိုးကြောင့်ရှိလျော်တဲ့အလွန်ကောင်းတဲ့စကားကိုပြောပြတော့တရားမင်းကပင်ကိုယ်တက်ခံဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်ပြီးပြီဒီစကားကောင်းကိုအလွန်တရားမှနှစ်သက်သွားတဲ့မြင်နိုးသွားတယ်နော်ဉာဏ်ကြီးတဲ့လူတွေဆိုတာစကားကောင်းရဲ့တန်ဖိုးကိုနားလေတယ်နော်စကားကောင်းတခွန်းဟာစိတ်နှလုံးကိုအေးချမ်းစေတယ်စိတ်မနဲ့ဉာဏ်ပညာကိုဖြစ်စေတယ်အဲ့ဒီလိုအကျိုးကြီးသူများစွာရှိတယ်ဆိုတာကိုသိတဲ့မြင်တဲ့တွေ့ကြောင်တရားမင်းကဒီစကားကိုသဘောကျတယ်ဒီနေ့မှဥရှင်တို့စကားတခွန်းကိုသဘောကျသွားပြီဆိုလို့ရှိရင်ဒီစကားကိုပြောတဲ့ပုဂ္ဂိုလ်ကိုလည်းပဲသဘောကျသွားသမျှပဲဒါလည်းပဲသဘာဝကျတယ်လို့ဆိုရမှာပါနော်ဒီစကားကိုသဘောကျပြီဆိုရင်ဒီစကားကိုပြောတဲ့လူကိုလည်းသဘောကျသွားတယ်ပေါ့ဒါကြောင့်ဦးဇင်းတို့ရှင်းရှင်းပြောရရင်ဖခင်ကောင်းကိုဇာမင်းကဒီစကားကိုကြားရတဲ့အတွက်ကြောင့်ကိုပဲကြီးညိုသွားတာနော်အဲ့လိုကြီးညိုတဲ့အတွက်ကြောင့်သူ့ရဲ့စိတ်ထဲမှာကြီးညိုသည့်အားလျော်စွာသူ့ရဲ့နှုတ်ကဘာတွေထွက်လာတော့ဆိုတော့ဧဒာသမေတေသူလဘိတေပတိရူပေသူပါတိတေဝရံပြမနာတေရံပိယံကိဉ္စီမနသိစတိအရှင်ယသေတဲ့အရှင်ယသေပြောတဲ့စကားအလွန်မှကောင်းတယ်တဲ့အလွန်လည်းအပြစ်ကင်းတယ်အလွန်မှလည်းကြိုးချောင်းစီလျော်တယ်ဒါကြောင့်အရှင်ယသေကိုမျက်နှိုးလွန်းလို့ခုချိန်မှာအရှင်ယသေရဲ့စိတ်ထဲမှာမဖြစ်ချင်နေတာဘာရချင်နေတာတွေမြန်ရှိတယ်တဲ့အဲ့ဒီဖြစ်ချင်တာရချင်တာကိုနှုတ်ကနေဖွင့်ဟပြီးတော့ပြောလိုက်ပါကျွန်ုပ်ဖြစ်အောင်ရအောင်ဖန်တီးပေးပါမယ်တဲ့ဟောစာလိုပြောရရင်တော့ဆုပေးတယ်ပေါ့ကြိုက်တဲ့ဆုကိုတောင်းပါသူမှလည်းပဲတကူ80ပဲရှိနေတာဆိုတော့ဖြည့်စည်းပေးနိုင်လိမ့်မယ်လို့လည်းတရားမင်းကသူ့ကိုယ်သူယုံကြည်တာဟန်တူပါတယ်။ဒါကြောင့်မလို့ကြိုက်တဲ့ဆုကိုတောင်းပါ။ခုချိန်မှာဘာဖြစ်ချင်နေတာရှိလဲ။နှင့်ရဆန္ဒတွေဘလို့ရှိလဲ။အဲ့ဒီလိုဆုကိုပေးတော့မှဘုရားလောင်းကကောင်းပြီဆိုပြီးတော့ပထမဆု၄ခုကိုယူတယ်။နော်။အဲ့ဒီဆု၄ခုကိုဘလို့တောင်းလဲဆိုတော့ဝရင်စီမေယသောတကတပ္ပဗုဒ္ဓနာမိတ္တရာသူနေကိုတံသူနေတော်တာနေလောပံဟုတ်တိမတ္တနောနေတနေဟာမပြီးကင်ခာမိဣတိမိစတုရောဝရေတရားမင်းနဲ့ငါဖြစ်ချင်တာငါရချင်တာကိုဖြစ်အောင်ရအောင်လုပ်ပေးမယ်ဆိုလို့ရှိရဲ့ငါ၄မျိုးလောက်ဖြစ်ချင်ပါ၏တဲ့ဒီနေ့ဘယ်နှမျိုးဖြစ်ချင်တော့၄မျိုးလောက်ဖြစ်ချင်နေတဲ့အဲ့ဒီလေးမျိုးကဘာတွေတုံးဆိုတော့နံပါတ်၁သူနှိတ်ကောဒံအမျက်ကင်းတဲ့လူသားတယောက်ဖြစ်ပြရစီနော်အမျက်ဆိုတာပေးသဘောတော်တော့အလုံးသဘောပေါက်ကြပြီသားပါတစုံတစ်ခုတစုံတယောက်အဲ့ဒါရဲ့အပေါ်မှာမကြည်မလဲဖြစ်ပြီးတော့စိတ်ထဲမှာမြက်တဲ့မြက်တဲ့နဲ့မကြည်နိုင်မချမ်းနိုင်ပဲနဲ့တွေးပြီးတော့နော်ဒေါသဒေါမနတပြတ်ထန်းတဲ့သဘောတရားကိုတပ်ပါခေါ်မလို့အမျက်အဲ့ဒီအမျက်ကိုဘုရားလောင်းကမလိုခြင်းမူမရခြင်းမူအဲ့ဒီအမျက်ကြီးသူ့တန်တံမှာမရှိခြင်းမူဒါကြောင့်နံပါတ်1သူဖြစ်ခြင်းတဲ့အနေအထားကဘာလဲဆိုတော့အမျက်ကင်းတဲ့လူသားတယောက်ဖြစ်ခြင်းတယ်အမျက်မရှိတဲ့အမျက်ကင်းဝေးတဲ့လူသားတယောက်ဖြစ်ခြင်းတယ်ဒါနံပါတ်2တောင်းတဲ့ဆုနောက်နံပါတ်1ဆုသူယူတဲ့ဆုကဘာလဲဆိုတော့သူနှိတ်ဒေါသဒေါသကင်းတဲ့လူသားတယောက်ဖြစ်ပြရစေတဲ့ ဒီနေရာမှာဥရှင်တို့အမျက်နဲ့ဒေါသဘာထူးခြားတာတော့လို့စဉ်းစားတဲ့အရှိတယ်ဒီဒေသနာရပြောရမယ်ဆိုရင်တော့အမျက်တည်လူတော်ဒေါသနော်ဒေါသကတော့ရင့်တဲ့ဒေါသကာယကံမြတ်ဝစီကံမြတ်ပေါက်ကွဲတဲ့အရှင်ကိုရောက်တည်အထိပြင်းထန်တဲ့ဒေါသပေါ့ဒေါသကအဲ့ဒါလိုပြင်းထန်တဲ့ဒေါသတရားတွေလည်းပဲသူတန်တမှာမဖြစ်ချင်ဘူးဒေါသဖြစ်ခွင့်ကြုံလာတယ်ဒေါသဖြစ်เสียအကြောင်းဆုံးလာတယ်ဆိုတဲ တာကြောင့်ဒေါသမရှိတဲ့လူသားတယောက်ဖြစ်ပါရစေဒုတိယဆုကိုယူရတဲ့နောက်တတိယဆုကနေလောဘလောဘကင်းတဲ့လူသားတယောက်ဖြစ်ပါရစေတဲ့ဟောရခြင်းတရားရခြင်းဟောဖြစ်ခြင်းတရားဖြစ်ခြင်းနဲ့လူခြင်းမှုရခြင်းမှုဖြစ်ခြင်းမှုလို့ဆိုရမယ်လောဘရဲ့ကြီးကျွန်အဖြစ်နဲ့လောဘခိုင်းနှိမ်လုပ်ပြီးတော့ပြီးနေရတဲ့လောဘရဲ့ကြီးကျွန်တယောက်အဖြစ်နဲ့နေရတာသူ့စိတ်ထဲမှာမနစ်သက်နိုင်ဘူး။ဒါကြောင့်လောဘမရှိတဲ့လောဘကင်းတဲ့လောဘနဲ့ဝေးတဲ့လူသားတယောက်ဖြစ်ပါရစေလို့ဒီစုကိုယူရတဲ့။နောက်လေးခုမြောက်စုကဘာလဲဆိုတော့နိတနေဟံချစ်ချင်းကင်းတဲ့လူသားတယောက်လည်းဖြစ်ပါရစေတဲ့။ဟောဒီကဓမ္မတော်ဥရှင်တို့ပုထုရှင်တွေဆိုတာကချစ်ခင်ပွဲရမျက်နှာပွဲရအာယုန်နဲ့တွေ့လာပြီဆိုလို့ရှိရင်တန်ရောစဉ်အဆိုးတဲ့အစည်းတဲ့တင်နဲ့အချင်းချင်းညှိကပ်တွတ်တန်းနေတတ်တဲ့သဘောလေးတွေမရှိဘူးလားရှိတယ်။အေးအဲ့ဒီချစ်ချင်းဆိုတဲ့သဘောတရားကြီးကိုဘုရားတော်ကသဘောမကျအောင်သူ့မှာအလွန်တရာရှုပ်ထွေးတဲ့ပူလောင်တဲ့နောက်ဆက်တွဲတွေရှိတယ်ဆိုတာကိုဘုရားတော်ကကောင်းကောင်းသဘောပေါက်ထားတယ်ဒါကြောင့်ဒီချစ်ချင်းဆိုတာရေသူတန်တမှာမရှိခြင်းဘူးချစ်ချင်းဝေးတဲ့လူသားတယောက်ချစ်ချင်းနဲ့ကင်းတဲ့လူသားတယောက်ဖြစ်ပါရစေဘယ်နှမျိုးတော့များ၄မျိုးပြန်ပြောမယ်နော်သူနှိတ်ကောတံအမျက်ကင်းတဲ့လူသားတယောက်ဖြစ်ပါရစေသူနှိတ်ဒေါသံဒေါသကင်းတဲ့လူသားတယောက်ဖြစ်ပါရစေနေလောဘံလောဘကင်းတဲ့လူသားတယောက်ဖြစ်ပါရစေနိတနေဟချစ်ချင်းကင်းတဲ့လူသားတယောက်ဖြစ်ပါရစေ။အဲ့ဒီစုလေးမျိုးကိုယူတဲ့အခါမှာအဲ့ဒီစုလေးမျိုးကိုတောင်းတဲ့အခါမှာတရားမင်းကသူဒီကိစ္စကိုဖန်တီးပြီးတော့မပေးနိုင်ဘူး။နော်။တစုံတယောက်ဒီတစုံတယောက်ကိုအမျက်ကင်းအောင်ဒေါသကင်းအောင်လောဘကင်းအောင်ချစ်ချင်းကင်းအောင်ဆိုတာကလုပ်ပေးလို့ရာဇကောင်းတဲ့အရာတွေမဟုတ်ဘူး။ဒါကြောင့်ဒီကိစ္စကိုတရားမင်းမတက်နိုင်ဘူး။ဒါမင်းလို့တရားမင်းကသူတက်နိုင်တယ်မတက်နိုင်ဘူးသူပြေးနိုင်တယ်မပြေးနိုင်ဘူးဘာမှမပြောပါဘဲနဲ့သူ့ရဲ့နှုတ်ကမေခွန်းတွေပဲထွက်လာတယ်ဒါလည်းတော်တော်အံ့ဩစရာကောင်းတဲ့ကိစ္စလို့ဦးဇင်းထင်တယ်နော်မေးတာကိုလည်းပဲဦးဇင်းကသဘောကျတယ်အောင်ဆိုမေးတယ်ဆိုတာသိကျင်စိတ်ရှိလို့မေးတာတော့သိကျင်စိတ်ရှိတယ်ဆိုတာကိုကဒါမညံ့မိုးဆိုတဲ့အတိတ်ပဲခုတကဓမ္မတော်ဦးဇင်းတို့တွေကသိကျင်စိတ်ကိုပြင်းထန်အောင်နှိုးဆွနိုင်ဖို့လိုမယ်လို့ထင်တယ်နော်ကောင်းမြတ်တဲ့နေရာတွေမှာတိကျင်စိတ်ဆိုတာလေးကိုပြုစုပြောထောင်ပေးဖို့လိုမယ်လို့ထင်တယ်ခုဆိုကြပါစို့တရားဓမ္မတို့ရောဥစဉ်တို့ရောဖျားလောင်းသူတော်ကောင်းကြီးတွေကအကောင်းဆုံးချမ်းသာဆိုပြီးတော့ချီးမွမ်းပြီးတော့ပြောသွားတဲ့နိဗ္ဗာန်ချမ်းသာကိုဒီကနေ့ဒီချိန်ထိမျက်မှောက်မပြုဘူးကြသေးဘူးမသိဘူးကြသေးဘူးမမြင်ဘူးကြသေးဘူးဟုတ်လားမသိကြသေးဘူးတဲ့တဲ့ပြောရတယ်ဘာပြုလို့အဲ့ဒီနိဗ္ဗာန်ကိုမခံစားရတာတော့မျက်မှောက်မပြုရတာတော့မမြင်ရတာတော့မတွေ့ရတာတော့ဆိုရင်တစ္ဆာလေးပါးကိုထွထွင်းပြီးတော့မသိလို့ကဲမသိတာကိုပြောနေတော့ကဲမသိတာကိုအသာထားပါအောင်သိခြင်းစိတ်ကိုဘယ်လောက်ရှိတော့အဲ့ဒီအချက်ကိုဦးဇင်းကစဉ်းစားသေးတယ်သိဖို့ဆိုတဲ့အချက်ကိုအသာထားလိုက်အောင်သိခြင်းနဲ့စိတ်ကိုကဲဘယ်လောက်ရှိတော့တခါတလေတည့်ရတာကုံသွားတယ်မသစ္စာလေးပါးကိုထွန်းထွေးပြီးတော့သိကျင်လိုက်တာဆိုတဲ့အတွေ့လေးဘယ်နှခါတော့ပေါ်ဖို့တော့ခိုင်သိကျင်စိတ်ကအဲ့လောက်ခေါင်းပါနေပြီဆိုရင်တော့သိဖို့ဆိုတာတော်တော်ဝေးအောင်မှာဟုတ်လားအခုဘုရားလောင်းဟိုသကြာမင်းကမေးတယ်နော်မေးတယ်ဆိုတာပါတော့သိကျင်စိတ်ရှိတော့အေးအဲ့တော့ဘာမေးလဲဆိုတော့ तू မေးတာအလွန်သဘာဝကျတယ်မေးပေါ့မယ်အော်သူ့ရဲ့အမေးကြောင့်ဦးဇင်းတို့ကရှစ်ဆက်ပြီးတော့တရားကိုနာခွင့်ရမယ်ပူပြီးတော့အသိဉာဏ်နဲ့ကြည်ခွင့်ရမယ်ဟုတ်သူကဗာမေးတော့ဆိုတော့ဂေနုကောဒီဝံဒောတိဝံလောဘိတဏဟာသံဖြမနအာရိနဝံတွံပတ္တတိတံမေအခာဟိပုစီတောအရှင်အသေးတဲ့မေးစမ်းမရစေအရှင်အသေးကအမျက်ကင်းခြင်းနဲ့ဒေါသကင်းခြင်းနဲ့လောဘကင်းခြင်းနဲ့ချစ်ချင်းကင်းခြင်းနဲ့လို့ပြောတယ်တဲ့ Eri emye, eri doda, eri loba, eri chichema, ba abjidimian shihe lo, shihetega, eri diari ne, king wijiara lede. Oh, amitemula. No, king lu, adi noa. Belu abjidibu, ya, tenga, mien biro, adidia le, miu, miajiara lo. Adalu miro ma, bia lama, sisi leshi, eri dia le, miu, ye, abjiku, piopia. Bialonga, Sisi, the Sipura, you know, I live a Sisi, the Sipura. The guy eating my young, I live a Sisi, the Sipi, not on Bulu, Hola. Eh. But you know, but Tama, a mere people, Bialonga, San Jore. Oh, you know, a Miani, a Chichi, Bio, Yogo, Chimia, not Piam, yes, or Pia Hogger, a dying. Oh, don't say you, Lilo. Sarema, Bari, a dying Lilo, you know, Piogo, Chinyame. อะไรก็เราสงสัยองค์เจ้าเนาะปฐมอเมยะอัจจิโกสัมปิโรเปล่าเลยอ๋อเบิดาบางตัวก็เราสงสัยว่าท่านเนี่ยรู้จริงๆเนี่ยเปล่าเนาะบาบิโลนเราสรเอริอเมยะเอริโดดาเอริโลบาเอริฉิฉินสรแต่ก็เราไม่รู้จริงๆเนี่ยตันนะมาอภิมิชิโอล่ะกุตันตมาชื่อเตียรี่ยะตบอตบาวะก็โกไรตีถ่าเมสรุษิยเนี่ยอายิโจชิไหนเนาะหุดหมดล่ะเอ้อะกุบาเยอัจจิโกยินเปล่ามาเนาะ อเมยะอัจจิโกยินเปล่าเลยอเมยะอัจจิโกก็รู้ซะเปล่าตรงสรอัปโปหุตวะปะหุติวุตติโสอคันติโสอะเถงกิบะหุบายาโตตัตตมะโกดันนารโสสิติจาเมเนอเมสรอคันติโสติมะคันญะญองဖြစ်တယ်ဟောစာပြောပြီเนาะတတိချာချာမှတ်ရမယ်เนาะအခြေကြီးဥစဉ်တို့မပြောဘူးဟုတ်လားအမျက်ဆိုတာဘာကြောင့်ဖြစ်တာလဲတော့ ဒီမခန်ရင်းကြောင့်ဖြစ်တယ်တိခန်ရင်အမြင့်မဖြစ်ဘူးပေါ့ဆိုလိုတာကခုတကမှာတော့ဦးဇင်းတို့တွေကမြင်လဲရရင်ဒီမခန်နိုင်ဘူးကြားလဲရရင်ဒီမခန်နိုင်ဘူးဟုတ်လားတွေးမိရင်ဒီမခန်နိုင်ဘူးတခါတလေကြံ့ကြံ့ဖန်ဖန်တွေးမိရင်တော့ဒီမခန်နိုင်ဘူးဒီမခန်နိုင်တော့ဘာဖြစ်လဲတော့အမြင့်ဖြစ်မယ်စိတ်ထဲမှာအမြင့်ဖြစ်မယ်အဲ့ဒါလို့ဒီမခန်ရင်းကြောင့်ဖြစ်ပေါ်လာတော့ထိုးအမြင့ ာပြောပြီးအမြင့်ဆိုတာပွားများလွယ်တဲ့သဘောရှိတယ်လို့ပြောတာဒါဘာကိုပြောတာလဲဆိုတော့ဥစဉ်စိတ်ထဲမှာခံစားရတာကတော့တတိထားတဲ့နေလို့ပြောတာ ਨੇ တူတယ်လို့စိတ်ထဲမှာအဲ့လိုခံစားရဟိုဆိုကြပါစို့ဥစဉ်တို့မြို့တွေရွာတွေအိမ်တွေကိုမီးလောင်ပြီးဆိုတော့မီးတောင်မီးလျံကြီးတွေဟာအလွန်ကြီးမားပြီးတော့အနာကိုမကတ်နိုင်ဘူးကြောက်မဖွယ်ရကောင်းတဲ့မီးတောင်မီးလျံကြီးတွေမြင်ဘူးတယ်မဟုတ်လားမြင်ဘူးတယ်အဲ့ဒီမီးတောင်မီးလျံကြီးတွေဟာအစကနဦးတုန်းကဘလို့အနေထားလေးကစားခဲ့တာတော့ဟာတည်တည်လေးကစားခဲ့တာနော်လောင်စာနဲ့အကြောင်းထောက်ပံ့ကိုပြည့်ပြည့်စုံစုံရလိုက်တာနဲ့ဝုံးလေးတိုင်းကနေတခါတည်းအကြီးကြီးဖြစ်ပါလားအဲ့ဒီမီးကိုကြတော့ပွားများလွယ်တယ်ဆိုပြီးတော့လူတွေကကြောက်ရအောင်မှလည်းသိတယ်သတိထားရအောင်မှလည်းသိတယ်ဒါပေမဲ့အဲ့ဒီမီးတောင်မှသတိထားတဲ့ကြတဲ့ကအမြဲတမ်းလောင်နေတာပဲလေဟုတ်လားအေးတကယ်တမ်းကတော့အဲ့ဒီမီးတဲ့ဒီအမြင့်မီးကပို့ပြီးတော့ကြောက်မဖွယ်ရရှိတယ်သူ့ထက်လည်းပို့ပြီးတော့ပွားများလွယ်တယ်သူ့ထက်လည်းပို့ပြီးတော့ဆိုးကျိုးကြီးတယ်ပကတိမိကြောင့်ဒုက္ခရောက်ရတဲ့လူတွေအမြင့်မိကြောင့်ဒုက္ခရောက်တဲ့တတဝါကပူပြီးတော့မြားလဲမြားတယ်ရှိုးလဲရှိုးတယ်။တဉဏ်ရှိရင်ရှိတဲ့လောက်သိနိုင်တယ်ပေါ့။အေးဒါတစ်ချက်ပြောလိုက်တယ်နော်။တိမခန့်ခြင်းကြောင့်ဖြစ်သောအမြင့်သည်နံပါတ်၁အစကနည်းနည်းလေးနောက်အများကြီးပွားလာတဲ့သဘောရှိတယ်။နောက်ဘာဆက်ပြောတော့ဆိုတော့အာသင်ကီဟုတ်အမြင့်သည်ကညိတက်တဲ့သဘောရှိတယ်။ကဉ္ညိတတဲ့ဗမာစကားလုံးလေးအလွန်ကြစ်လက်သိသိတယ်လို့ဥစဉ်ထင်တယ်ကဉ္ညိတယ်ကတ်နေတယ်ဆိုတော့ခွာဖို့မလွယ်ဘူးဟုတ်လားညိနေတယ်ဆိုတော့ဖြုတ်ဖို့ခက်တယ်ပေါ့ညိနေပြီဆိုတော့ဖြုတ်ရတာခက်ပြီပေါ့နော်ထင်ရှားအောင်သူ့ရဲ့စကားလုံးလေးကတုံးထားပုံကလေးအဲ့လိုပဲအမျက်ဆိုတာဖြစ်လာပြီဆိုရင်လွယ်လွယ်နဲ့သူ့ကိုခွာချဖို့မလွယ်ဘူးလို့ပြောတာတရားကိုမုံမိပြီမကြည်မနှက်ဖြစ်မိပြီစိတ်ထဲမှာအမြင့်ဖြစ်ပြီဆိုရင်ဒါကဘက်တစ်ချီတည်းလည်းတွေးမိတွေးမိပြီးတော့နေနေတာတကယ်ဆိုရင်မုံရတယ်ဆိုတာကောင်းတာမဟုတ်ဘူးခံစားချက်အရာလည်းမကောင်းဘူးအကျိုးပေးအရာလည်းမကောင်းဘူးထိုက်တဲ့လောက်လည်းလူတွေကဒီအချက်ကိုသိတယ်ဒါနဲ့ရင်မုံတဲ့သဘောတရားကြီးကိုကိုယ်တန်တာမှာမရှိအောင်လုပ်ပါလားရှိလိုက်ရင်လည်းအကြာကြီးမတီးအောင်လုပ်ပါလားဆိုတော့အဲ့လိုကြတော့လည်းသိပြီးတော့မလွယ်ဘူးဟို ဟုတ်လားချစ်လို့မမေ့ဘူးဆိုတာကနားလည်းဖို့လွယ်တယ်ဟုတ်တာပေါ့သူချစ်လို့မမေ့ဘူးဆိုတာမုန်းလို့မမေ့ဘူးဆိုတာမုန်းလို့မမေ့ဘူးဆိုတာကတော်တော်စဉ်းစားနေရကောင်းတယ်မုန်းရင်မေ့လိုက်ပါလားကောင်းလဲကောင်းတာမဟုတ်ဘူးねမုန်းတာကပိုပြီးတော့တော့မမေ့နိုင်ဘူးเนาะဒါကြောင့်တချို့ တဘဝလုံးမကဘူးတတန်တရားလုံးတန်တရားတခြားလုံးယူသွားတယ်လို့ဒီတောင်ရှိတယ်ဒီအမုန်းတွေကိုတမင်မွေးရင်ကြာစာရင်ဇလန်းတွေကြာဖို့တယ်မဟုတ်လားအေးဒါပါတော့ဆိုတော့အမျက်ဟာကံကြီးတဲတဲဆိုတာရဲ့တသက်ရောဘယ်နှချက်ရှိပြီတော့နှစ်ချက်ရှိပြီပွားများလာတဲ့ပွားများတွေ့တဲ့သဘောရှိတယ်ကံကြီးတဲတဲ့သဘောရှိတယ်နောက်တစ်ချက်ပါပြောတယ်ဆိုတော့ဘဟုပါယာတော့တဲ့ များစွာပင်ပန်းစေတယ်အမြင့်တီတတ္တဝါကိုများစွာပင်ပန်းစေတယ်အမြင့်ဒေါသဖြစ်ရတာစိတ်ပိုင်းဆိုင်ရာကရုပ်ပိုင်းဆိုင်ရာကအလွန်မှာပင်ပန်းနေတယ်ဦးဇင်းတို့စာလေးတစ်ချောင်းဖတ်ဖို့ရရှိတယ်အမြင့်ဒေါသပြင်းပြင်းထန်ထန်တဏှာကြီးလောက်ဖြစ်ရခြင်းဒီအလုတ်ချင်းကိုပြင်းပြင်းထန်ထန်ဆယ်နှစ်နာရီလောက်လုံးရတာတဲ့ဒီခန္ဓာကိုယ်ကိုပို့ပြီးတော့ထိခိုက်သွားစေတဲ့ပင်ပန်းသွားစေတယ်တဲ့ bain sin ya khan na yi a ne la bi chu lo tu lo sait tor tor tu bi bi chu yin tu lo ma lou nai naw de chu ai ya de khwe ja twa la pi tu yoga lo na lon yoga lo shi me chu yin si yong si ga myan myan yaung nai na bo khan ma tin yin pin man lo a ji pi lo le be atat daw pe chin le pe ya nai le bo da chaung a myet ti bahu pa ya taw tattwa ko mya swa pin man si de ba na che pyo lo tung che pyo le no pwa myan lwe de taw shi de kan ni de de taw shi de အလွန် မှ ပင် မှန် စီ တဲ့ သဘော ရှိ တယ် တတ္တမ ကောရာ နာရော စီ ဒါ ကြောင့် ဒီ အမျက် ကို ငါ ဘယ်လို့ မှ မ နှစ် တက် နိုင် ဘူး လို့ ဘုရား လောင် က ပြော တာ ဒါ အမျက် ရဲ့ အဖြစ် ပဲ ဦးဇင်း တို့ အခြေ ကြီး ပြော ခြင်း မရှိ ဘူး နော် အေး အမျက် ရဲ့ အဖြစ် ပြီးရင် ဘာကို ပြော မလို့ ဒေါသ ရဲ့ အဖြစ် ဒေါသ ရဲ့ အဖြစ် ကို ကြာတော့ ဘုရား လောင် က ဘယ်လို့ ပြော လဲ ဆိုတော့ ဒௌထသ ပရုသ ဝါစ ပရမတော အနန္တရ တတောပါဏိတတောတံတောတတ္တသပရမသတိဒောသောကောဒသမုဋ္ဌာနောတတ္တမဒောတံနာရောစီတကြမင်းလေဒောသဆိုတာကောဒသမုဋ္ဌာနောအမျက်ကြောင့်ဖြစ်တာဟောဒါပြန်ပြီးအကြောင်းရှာပြနေနော်ဒောသဆိုတာဘာကြောင့်ဖြစ်တယ်အမျက်ကြောင့်ဖြစ်တာဒောသကအမျက်ကြောင့်ဖြစ်တယ်ဆိုရင်အမျက်ကဘာကြောင့်ဖြစ်တာတော့ဦးဇင်းပြောတာ၅မိနစ်တောင်မကြာသေးဘူး နော်အေးဒီမခံခြင်းကြောင့်ဖြစ်တာဟုတ်လားဒေါသကအမျက်ကြောင့်ဖြစ်တယ်အမျက်ကဒီမခံခြင်းကြောင့်ဖြစ်တယ်ဒီမခံခြင်းအမျက်ဖြစ်မယ်အမျက်ဖြစ်ရင်ဒေါသဖြစ်မယ်ပေါ့ဒါပြောတာအဲ့ဒီဒေါသဖြစ်လာပြီဆိုလို့ရှိရင်နံပါတ်1ဒုဋ္ဌသပြုတ္တဝါစကိုယ့်ရဲ့နှုတ်ကစကားချမ်းတွေထွက်လာနိုင်ပေတဲ့သူများနာမခံတာနဲ့အလွန်ကြမ်းထမ်းတဲ့ယုံရင်းတဲ့စကားတွေထွက်လာနိုင်ပေ စကားချမ်းတွေဆိုတာလည်းပဲကြောက်စရာကောင်းတယ်လို့ဦးဇင်းထင်တယ်အနည်းဆုံးတော့စကားချမ်းကိုယ့်ပါစကထွက်ပြီဆိုလို့ရှိရင်ပဝန်းကျင်ကကိုယ့်ကိုတေချာပေါ့မုန်းတော့မှာပဲသူများရဲ့အမုန်းကိုတော့အနည်းဆုံးအနည်းဆုံးတော့ရအောင်အခက်မသိလို့ရှိရင်ရိုက်လဲခံရနိုင်တယ်ဟောစကားချမ်းပြောလို့ရိုက်ခံရတဲ့လူတွေမရှိဘူးလားစကားချမ်းပြောလို့အသက်ခံရတဲ့လူတောင်မရှိနိုင်ဘူးလားရှိနိုင်တယ် သူဘလောက်ထိဖြစ်နိုင်တယ်လဲဆိုတာခမန်းဖို့တောင်မလွယ်ဘူးအေးအဲ့လောက်ဆိုးတဲ့စကားချင်းတွေဟာအလကားဖြစ်လာတာတော့မဟုတ်ဘူးဘာကြောင့်ဖြစ်လာတော့ဒေါသထွက်လို့စကားချင်းထွက်လာတာအဲ့ဒီအချိန်မှာဒေါသကိုထိန်းနိုင်ရင်ထိန်းမထိန်းနိုင်ဘူးဆိုရင်ဘာဆက်ဖြစ်မှာတော့ပရမတ်တော့အနန္တရာတဲ့ဆွဲငင်လာလိမ့်မယ်တဲ့ဘုရားလောင်းကအသေးစိတ်ပြောတာဗျနော်ဒေါသထွက်လာပြီဆိုရင်နံပါတ်1စကားချင်းထွက် လက်ကိုတော့၎င်းဆွဲနေလာတယ်။ကိုစိတ်တူတဲ့အရာကတက်မဲ့အရာဝတ္ထုတစ်ခုဆိုရင်တော့ဆွဲကင်ပြီးတော့လွှတ်ပစ်ခြင်းပြလိုက်မယ်ပောက်ခွက်ပစ်ခြင်းပြလိုက်မယ်။ဟောအဲ့ဒီအချိန်မှဒိဉ္ဉ်ဒိမဒိနိုင်မှုဆိုရင်ဘာဆက်ဖြစ်မလို့တတော်ပါနေတယ်လက်နဲ့ရိုက်မယ်ပုံမယ်ထိုးမယ်ခတ်မယ်နော်အဲ့ဒီအချိန်မှမရက်နိုင်မှုဆိုရင်တတော်တန်တော်တယ်ဒုရှာပြီးတော့ပြစ်မယ်ခတ်မယ်ရိုက်မယ်နှက်မယ်အဲ့ဒီအချိန်မရက်နိုင်မှုဆိုရင်တော့ တတ္တပရမတတိတဲ့သိစီတတ်တဲ့ဓာအစာရှိတဲ့လက်နဲ့ကိုရှာပြီးတော့တတ်မယ်ဖြစ်မယ်ဖြစ်စီပြစ်မယ်အဲ့ဒီလိုဆိုရင်တော့ရာဇဝမှုတွေအကြီးအကျယ်ဖြစ်ပြီးတော့နှစ်ဦးနှစ်ဖက်ဒုက္ခများတဲ့အကြောင်းမရှိဘူးလားရှိတယ်ဘယ်ကနေစတင်ပြီးတော့ဖြစ်လာတာတော့ဒေါသကနေဖြစ်လာတာဟောဒေါသရဲ့ပြစ်ကိုယူယူလေးအဲ့လိုပြောတာနော်ဘုရားလောင်းကဟုတ်လားဒေါသထွက်လာပြီဆိုရင်စကားကြမ်းမယ်ပြီးရင်ဆွဲငင်လာမယ်ပြီးရင်လက်ပြီးရင်ထုတ်ပြီးရင်ဒါအဲ့ဒါလို့နောက်ဆုံးချိန်မှာရာသွမှုတွေနဲ့အဆုံးသတ်ပြီးတော့ခြေုံခြေခံရောက်ချင်းရောက်သုံးဖို့တင်းချန်ကုန်းရောက်ချင်းရောက်သုံးဖို့အချုပ်ခေါင်းရောက်ချင်းရောက်ဒါပဲရှိတယ်။ကိုဝင်းကျင်မှာလည်းပဲဒီဒေါသကြောင့်မလို့ပြင်မရတဲ့အမှားမျိုးတွေကိုလွန်ကျူးမိပြီးတော့ဘဝတစ်ချောင်းလုံးနောင်တနဲ့ပူပူလောင်လောင်နေရတဲ့လူတွေလည်းပဲလောကကြီးမှာအများကြီးမရှိဘူးလား။ရှိတာပေါ့။တချို့ရာသွမှုတွေလွန်ကျူးမိပြီးတော့ဘဝပြတ်သွားသည့်အထိနော်ဒေါသရဲ့မိုက်ပစ်ကိုခံရတဲ့လူတွေလောကကြီးမှာအများကြီးရှိတယ်။ဒါကြောင့်ဘုရားလောင်းကဒီလိုအလွန်ဆိုးတဲ့ဒေါသကိုငါဘယ်လိုမှမနှစ်သက်နိုင်ဘူးလို့ဘုရားလောင်းကပြောတာဒေါသရဲ့ပြစ်တွေကိုဦးဇင်းတို့ပြည်သက်ပေါင်းတို့ပြောရင်အများကြီးနော်နော်ဆန္ဒကဘယ်နှပါပြောမှာတော့6ပါပြောမှာအခုမှ2ပါရှိခဲ့ဟုတ်လားဒါကြောင့်တိတ်ပြီးတော့အခြေချဲ့နေလို့ဖြစ်မှာမဟုတ်ဘူးနော်အေးအဲ့တော့ဦးဇင်းတို့ဒေါသရဲ့အပြစ်ကိုဒီလောက်နဲ့ရမ်းရအောင်နော်ဘုရားလောင်းကလည်းဒီလောက်ပဲပြောခဲ့တယ်အမြဲရဲ့ပြစ်ဒေါသရဲ့ပြစ်တစ်ခုရှိသွားတယ်နောက်ပါရဲ့ပြစ်ကိုပြောတော့လောဘရဲ့အပြစ်လောဘရဲ့ပြစ်ကိုကြတော့ဘုရားလောင်းကဘယ်လိုပြောလဲဆိုတော့အာလောဘတဟတာကာရတိကတိဝင်စနာနိစဒိဋ္ဌံဒီလောဘဓမ္မေတုတတမလောဘနာရောစေယိတရားမင်းနဲ့အာလောဘတဟတာကာရလောဘဖြစ်လာပြီလောဘတွေကိုမတိန်နိုင်ဘူးကြီးထွားလာပြီဆိုလို့ရှိရဲ့ဒုဒ္ဒသနလက်နဲ့အာကိုနဲ့ဟောဒီလောကကြီးမှာတယောက်ကိုတယောက်တအုပ်စုကိုတအုပ်စုတနိုင်ငံကိုတနိုင်ငံဖန်ဆင်းနေတာတွေနှင်းဆဲနေတာတွေနှိပ်စက်နေတာတွေတက်ဖြတ်နေတာတွေအစရှိတဲ့ရက်စက်မှုမျိုးစုံလောကကြီးမှာရှိတယ်တဲ့မရှိဘူးလားဗျာရှင်းနော်လက်နဲ့အာကိုအင်အားအာကိုနဲ့လောကကြီးမှာရက်စက်နေကြတာတွေရှိတယ်အဲ့ဒီရက်စက်မှုတွေဟာလောဘဓမ္မေတုဒိဋ္ဌံတိလောဘရှိတဲ့ပုဂ္ဂိုလ်တန်တံမှာပဲငါတွေ့ရတယ်တဲ့ဘုရားလောင်းကဒီလောဘရဲ့အပြစ်ကိုပြောတဲ့နေရာမှာဒီကနေ့ခေတ်လူလောကကြီးနဲ့အလွန်တရာမှအာဝန်ခွင့်ကြနော်တိုက်ဆိုင်မှုရှိအောင်ပြောသွားသလားလို့တော့အောင်းမေးရတယ်နော်ရစ်ဆက်မှုမှန်သမျှဒီလောဘကြောင့်ဖြစ်တာတဲ့အဲ့ဒီကနေ့ခေတ်နော်တည်င်းတွေကလည်းပဲအချိန်နဲ့တပြေးညီတည်းဆိုရမလို့မြေတန်းကြားနေရမြင်းနေရတိနေရနော်ကမ္ဘာလောကကြီးမှာရစ်ဆက်မှုမီးတော့မီးနေရနေရအချိန်တိုင်းလိုလိုနေရာတိုင်းလိုလိုမှရှိမနေဘူးလားရှိနေတယ်ဖြစ်နေတယ်အဲ့ဒီရစမှုတွေကဘာကြောင့်ဖြစ်တာတော့လို့အကြောင်းရှာကြည့်မယ်ဆိုရင်တခုခုရကျင်လို့တခုခုဖြစ်ကျင်လို့ဆိုတဲ့လောဘကိုမတွေ့ရဘူးလားတွေ့ရတယ်မှန်တယ်နော်တကယ်ကြီးမှန်ပြီဗျာဒါကြောင့်ရစမှုမှန်တယ်မြတ်ဒီလောဘကြောင့်ဖြစ်တာတဲ့တစ်ချက်နောက်တစ်ချက်ဗာဆက်ပြောတော့ဆိုတော့နိကတိဝင်စနာနိစာတဲ့အတုကိုပြပြီးတော့လှန်စားကောက်ကျစ်တဲ့နေနဲ့လောကကြီးကိုဒုက္ခပေးနေတာတွေလည်းရှိတယ်တဲ့နောက်လူသားတွေကညနေညနေအာကိုနဲ့မဟုတ်တာကိုအဟုတ်လုပ်ပြီးတော့အတုပြုပြီးတော့လှည့်စားကောက်ကျစ်တဲ့နည်းနဲ့ဒုက္ခပေးနေကြတာကိုမရှိဘူးလားရှိတယ်အဲဒါလည်းပဲလောဘဓမ္မေတုဒိဋ္ဌံတိလောဘရှိတဲ့ပုဂ္ဂိုလ်တန်တံမှာပဲငါတွေ့ရတယ်ဆိုလိုတာကအတုပြုပြီးတော့လှည့်စားကောက်ကျစ်နေတာတွေဟာလည်းပဲလောဘကြောင့်ဖြစ်တာတဲ့လောဘရဲ့အဖြစ်ကိုဘယ်နှချက်ပြောတော့နှစ်ချက်ပြောတယ်နော်လောဘဆိုတာတကယ်တမ်းကတော့သမုဒိယသစ္စာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားပါလောဘရဲ့အပြစ်တွေကိုကိုအောင်ပြောလို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူး။သို့တော့ဘုရားလောင်းကဒီနေရာမှာလူလောကကြီးနဲ့အံဝင်ခွင့်ချဖြစ်အောင်နော်တကယ့်ကိုဦးဇင်းတို့ဟိုတိုက်ဆိုင်မှုရှိတယ်လို့ဆိုရမှာပေါ့နော်။လက်တွေ့လည်းကြားတယ်လို့ပြောရမှာပေါ့။ရစ်စက်မှုမှန်တယ်မြတ်ကောက်ကျစ်မှုမှန်တယ်မြတ်လောဘကြောင့်ဖြစ်တာဒါကြောင့်ဒီလောဘကိုငါမကြိုက်ဘူးလို့ပြောတာ။တပိတဘောသူတော်ကကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားကြည့်ရင်လည်းသိနိုင်ပါတယ်။လောကကြီးမှာဖြစ်ဖြစ်နေသည်မြတ်ရက်ဆက်မှုတွေဖြစ်ဖြစ်နေသည်မြတ်ကောက်ကျစ်မှုတွေဘာကိုအကြောင်းခံဖြစ်တာတော့လောဘကိုအကြောင်းခံပြီးတော့ဖြစ်တာနော်တခုခုရကျင်လို့တခုခုဖြစ်ခြင်းလို့ဖြစ်ခြင်းလာပြီးရကျင်လာပြီးဆိုလို့ရှိရင်နော်ဘာနှဖူးတိုက်ထူးဖို့ဝင်မလေးဘူးဆိုတဲ့ဒါဗမာစကားပုံလို့ပေါ့ဘာပဲဖြစ်ဖြစ်လုံမှာပဲပြောမှာပဲတွေးမှာပဲဆိုတော့ကြောက်เสียအောင်တဲ့အမှုတွေကဒီလောဘကိုအကြောင်းခံပြီးတော့ကြီးထွားလာကြတာဒီနေ့မှာဦးရှင်တို့လောဘဖြစ်တိုင်းရစ်ဆက်မယ်ကောက်ကျစ်မယ်လို့တော့ဆိုလိုတာတော့မဟုတ်ပါဘူး။ဒါပေမဲ့လို့ဒါတတိထားတွေကပြောတော့မှာ Di loma go matin nai mu shuin no yesa mu kao jin mu pshin nai ne shura lo le ti ta ya. No loma shi dain le be yesa de kao jin de lo su nai mu. Toto matin nai mu shuin no du du go go bazu be pshin 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 nai ne. Tu loma le loma be ko loma le loma be di. Ji lai no be loma ma kong jo go pshin ma ma ho. Hola. Eh, da jang bida bong tira wang do. โลภะရဲ့အပြစ်ကိုကြတော့ဘုရားလောင်းကအဲ့လောက်ပဲပြောပါတယ်ဒါဦးဇင်းတို့အခြေချက်ပြောမယ်ဆိုရင်ပြောတယ်အများကြီးရှိတာပေါ့နော်အေးလောဘရဲ့အပြစ်ပြီးတော့ဘာကိုပြောမှာတော့များတောတာအဲချစ်ချင်းရဲ့အပြစ်နော်၄ခုမြောက်ချစ်ချင်းရဲ့အပြစ်ကိုကြတော့ဘုရားလောင်းကတလုံးနဲ့တူထိထိမိမိပြောထားတယ်တဏှာတင်ကတိတာကဏတန်တိမနှောမယဘုသူတေဘုဒံဥပါဒပင်တိတတ္တမတဏှာနာရောစေ ဒီလောကကြီးမှာတဲ့မြားစွာသောတတ္တဝါတွေဟာချစ်ခင်မွေရမြတ်နိုးမွေရအာယုန်တွေနဲ့တွေ့လာပြီဆိုရင်တန်ရောစဉ်အစိုးတဲ့အစေးတဲ့နဲ့ညိကတ်တွေ့တာတဲ့သဘောတွေဖြစ်ကြတယ်အဲ့ဒီဖြစ်ပေါ်လာတဲ့ချစ်ချင်းတရားတွေဟာတေဘုဒ္ဒံဥပါဒပင်တိကတ္တဝါကိုပြင်းထန်စွာပူလောင်စေလိမ့်မယ်တဲ့ဟောဒီတစ်ချက်ပြောတာနောက်ချစ်ချင်းရဲ့အပြစ်ဆိုတာမြားစွာရှိပါတယ်ဦးဇင်းတို့မေဇိမန်ဒီကေမှာ အစရှိတယ်လို့အဓိပ္ပာယ်ရတယ်နော်ဒါမဲ့လို့ဦးဇင်းတို့ဒီနေရာမှာတော့ဘုရားလောင်းကချစ်ချင်းရဲ့အပြစ်ကိုတလုံးနဲ့တူထိမိအောင်ပြောသွားနော်ဒေဘုဒ္ဒံဥပါဒပင်တိချစ်ချင်းဒီတတ္တဝါကိုပြင်းထန်စွာပူလောင်စေလိမ့်မယ်ဒီနေရာမှာပိဋကပေါင်းတရားတော်တို့ချစ်ချင်းဒီပူလောင်စေလိမ့်မယ်လို့တာမန်ပြောသွားတာတော့မဟုတ်ဘူးနော်ဘုဒ္ဓံပြင်းပြင်းထန်ထန်ဆိုတဲ့ဝိသေသနာစကားလုံးကိုထည့်သုံးပြီးတော့ပြောသွားတာချစ်ချင်းကြောင့်ဖြစ်တဲ့ပူလောင်မှုသည်တက်တောင့်တက်တာသဘောမရှိဘူးဆိုတဲ့အဓိပ္ပာယ်မခံမရနိုင်ဆိုတဲ့အဓိပ္ပာယ်ဟုတ်ရဲ့လားဒီနေရာမှာပိဋကပေါင်းတော်တို့စဉ်းစားကြည့်ပြတူတူကိုကိုလူတော်တော်များများကချစ်ချင်းကြောင့်ပူလောင်ရတယ်ဆင်းရဲရတယ်ဆိုတာသိမစဉ်းစားဖြစ်ဘူးများသောဖြင့်တော့ချစ်ချင်းကြောင့်ကြည်နူးရတယ်၊တာယာရတယ်၊ပြောစရာကောင်းတယ်လို့စဉ်းစားကြတာတွေးကြတာများတယ်။နော်ထင်လဲထင်ကြတာပါပဲ။ချစ်စရာခင်စရာတွေဝိုင်းဝိုင်းလေးပြီးတော့သူကလည်းကိုကိုချစ်မယ်၊ကိုကလည်းသူ့ကိုချစ်မယ်။ဒါဆိုရင်တော့လောကကြီးတော်တော်ပြောစရာကောင်းမှာပဲလို့ထင်ကြတာ။ဟုတ်လား။သို့တော့အဲ့ဒီအထင်ဟာအထင်မျှတာပါ။တကယ်တကယ်လက်တွေ့မှာတော့ချစ်ချင်းဒီတတ္တဝါကိုအနည်းနဲ့အများပူလောင်အောင်နှိမ့်ဆက်တာကြီးပဲ။လက်တွေ့လည်းစဉ်းစားကြည့်ပါ။ကိုယ်ပေါ်မှာဖြစ်နေတဲ့ဆင်းရဲမှုတွေအဆင်မပြေမှုတွေပူလောင်မှုတွေစိုးရိမ်မှုတွေကအများသောအားဖြင့်ရှေ့ရတဲ့မြင်လို့ရတဲ့အရာတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်နေကြရတာဘယ်သူညင်းနိုင်တော့အယူမမညင်းနိုင်ဘူးနော်ဒီနေမှာဦးဇင်းတို့ချစ်ချင်းဆိုတာတော့မျိုးမျိုးရှိတာပေါ့ဗျာပစ္စည်းဥစ္စာတွေကိုချစ်တန်းရှိတယ်တက်ရှိတတ္တဝါလို့ဆိုရမယ်ဆွေတွေမျိုးတွေမိသားစုအတိုင်းဝိုင်းတွေမိဆွေတွေအပေါ်မှာချစ်တာခင်တာရှိမယ်ဟုတ်လားအဲ့ဒီလိုတက်ရှိသမဲ့တွေရဲ့ပုံမှာချစ်ခင်တွေ့တာမှုမျိုးစုံနေမှာအကြီးမားဆုံးသောချစ်ခြင်းကတော့ကိုယ့်ကိုယ်ကိုချစ်ခြင်းပေါ့အတ္တသမဗေမနတိနော်ကိုယ့်ကိုယ်ကိုချစ်ခြင်းသည်အကြီးမားဆုံးဖြစ်သည့်အားလျော်စွာအကြီးမားဆုံးဒုက္ခကိုပေးလိမ့်မယ်ဘယ်အချိန်မှထင်ရှားမယ်လို့ထင်လဲကိုယ်ချစ်တဲ့အရာနဲ့ခွဲရတော့မယ်ဆိုတဲ့အချိန်မှထင်ရှားလာလိမ့်မယ်ကိုယ်လုံးတွေ့တာရတဲ့မြင်လို့ရတဲ့ဒီခန္ဓာကိုယ်ကိုစွန့်ရတဲ့အခါမျိုးမှာဒါမခံမရနိုင်အောင်ဖြစ်လိမ့်မယ်။ကိုယ့်ရဲ့ဆွေးနွေးမှုချစ်ခင်မှုနှစ်ဆိုင်ရဲ့နှစ်ဆိုင်သလောက်ချစ်ချင်းကြောင့်ဖြစ်တဲ့ဒုက္ခတွေအားလည်းပဲနှစ်ဆိုင်လာလိမ့်မယ်။ဒီနေ့မှဦးရှင်တို့ပြောနေကြပေးတဲ့တို့လည်းပဲကြာဘူးနာဝရှိပြီးသားအကြောင်းလေးတစ်ခုတော့ပြောဦးမယ်။ဦးရှင်တို့ဝိသကအကြောင်းမှကြီးဆိုတာပေးတဲ့ဘောတော်အောင်ကြားဖို့ကြနော်။ဒါတွေတမိတွေမိတွေအများကြီးရှိတယ်ဆိုနာမည်ကြီးတဲ့ဒကမကြီးပေါ့။အဲ့ဒါတနေ့တော့သူအလွန်မြတ်လို့တယ်အလွန်မှလည်းလိန်မာတဲ့မြင်းမာလေးတယောက်ရုတ်တရက်ဆုံးတယ်ဆုံးသွားတော့သူတို့အိန္ဒိယရဲ့ထုံးစံအတိုင်းဆွဆွသောဆံပင်ဆွဆွသောအဝတ်နဲ့တကွာလေမြတ်စွာဘုရားရဲ့အကြောင်းတော်ကိုနေကင်းကြောင်တောင်ကြီးရောက်သွားတယ်ဒုက္ခတွေဖြည့်ဆည်းပြီးတော့ရောက်သွားတာဟောတော့မြတ်စွာဘုရားကဝိတာကဘလို့ဖြစ်လာတော့ဆွဆွသောဆံပင်ဆွဆွသောအဝတ်နဲ့နေကင်းကြီးနေပူပူကြီးဗကိရှာနဲ့ရောက်လာတော့တော်မြတ်စွာဘုရားတဲ့တပည့်တော်အလွန်ချစ်ရတဲ့အလွန်မှလည်းလိန်ပါတဲ့မြင်းမလေးတယောက်ဆုံးမသွားလို့တပည့်တော်ဘလို့မှဖြေလို့မရဘူးဗျာတော်မြတ်စွာဘုရားကဝိသခာတင့်ရဲ့အဲ့ဒီမြင်းမလေးကအလွန်လိန်ပါသလားမမလိန်ပါပါလေဗျာအလွန်ကိုချစ်စရာကောင်းလားမမအလွန်လည်းချစ်စရာကောင်းပါလေဗျာ ဒါနဲ့အဲ့ဒီလိုလိမ်မာတဲ့အဲ့ဒီလိုချစ်စရာကောင်းတဲ့မြေးမလေးတွေအကယ်၍မြန်ရှားခဲ့မယ်ဆိုရင်ဟောဒီတာဝတိမြို့မှာရှိတဲ့လူဦးရေအရေးတွက်တဲ့အမြအဲ့ဒီလိုမြေးမလေးတွေရှားခဲ့မယ်ဆိုရင်နှင်ယူမလားတဲ့တော့ဝိဒါကကဘလို့ဖြေတော့ဆိုတော့ယူမယ်လို့ဖြေတယ်အံ့ဩစရာပါပဲအဲ့ဒါဦးဇင်းကဝိဒါကဘလို့အတွင်းနေမြန်ယူမယ်လို့ဖြေလိုက်တာတော့ဂျားတဲ့ကနေကိုကစဉ်းစားကြည့်တယ်哦哦လူတွေဆိုတာတူတူကိုကိုဒါကိုလည်းပါပါတယ်ဖယ်မထားပါဘူးဟုတ်လားတူတူကိုကိုချစ်စရာခင်စရာတွေဝိုင်းဝိုင်းလဲပြီးတော့ကိုကလည်းသူတို့ကိုချစ်သူတို့ကလည်းကိုကိုချစ်အာဒီလိုကြီးစီစီတုံတုံဆူဆူပြေပြေကြီးနေရရင်တော့တတော်ကိုကောင်းမှာပဲလို့ထင်ကြတာ哦အဲ့ဒါကြောင့်ဝိဒါကကဘလို့ပြောလိုက်တာတော့ယူမယ်လို့ဖြေတာအဲ့ဒီမှာမြတ်စွာဘုရားကယုတ်တည့်ရပါမယ်လို့ဆိုတော့ဝိဒါကတဲ့ဒီတာဝတိမြို့မှာတနေ့တနေ့လူကနေရောက်တော့တည်လေပြတ်စွာဗျာတဲ့ဆယ်ယောက်လည်းတည်တယ်၉ယောက်လည်းတည်တယ်မြို့ကြီးကအကြီးကြီးဆိုတော့၄ငယောက်ကတော့နေတိုင်းတည်နေတာပဲမတည်တဲ့နေရလို့မရှိဘူးအဲ့ဒီတော့မှမြတ်စွာဘုရားကနေ့မှချစ်ရတဲ့ခင်ရတဲ့လူတာဝတိမြို့မှာရှိတဲ့လူကြီးနဲ့အရေးအတွက်နဲ့အများကြီးရှိမယ်ဆိုရင်နေ့မငိုရတဲ့နေရလို့ပဲရှိတော့မလို့စိတ်ချမ်းသာရတဲ့နေရလို့မရှိနိုင်တော့ဘူးဆူဆူသောဆံမဲဆူဆူသောအဝတ်မရှိတဲ့နေရလို့မရှိတော့နေတိုင်းညရင်နေမြက်ခွက်ဖြစ်နေပါပဲအဲဒီတော့မှဝိတာခါကစဉ်းစားမိသွားတယ်သဘောပေါက်သွားတယ်မြတ်စွာဘုရားတဲ့ဒီလောက်များပြတဲ့ချစ်ခင်စရာတို့ဖြင့်တပည့်တော်အကျိုးမရှိပါဘူးတဲ့အဲဒီတော့မှမြတ်စွာဘုရားကတရားစကားဆက်ပြီးတော့ဟောတယ်များစွာပါပဲအဲဒီတရားစကားတွေကတလုံးလောက်ပိသက်တို့မှတ်ရမယ်သူတို့လည်းမှတ်ရပါ့မယ်ဘာပြောထားတော့ဆိုတော့ဧကံပိယံဧကံဒုက္ခဧကံပိယံချစ်ချင်းတစ်ခုသည်ဧကံဒုက္ခဆင်းရဲတစ်ခုပဲဟောချစ်ချင်းတစ်ခုသည်ဆင်းရဲတစ်ခုပဲဒွေပိယံဒွေဒုက္ခချစ်ချင်းနှစ်ခုဆိုရင်တော့ဆင်းရဲကလည်းနှစ်ခုပဲတဲ့အဲ့ဒါမြတ်စွာဘုရားတရားအထိဟောထားတာရှိတယ်အဲ့ဒီမှာချစ်ချင်းတရားဆိုရင်ဆင်းရဲလည်းတရားပဲတဲ့ဘုရားစကားဘယ်တော့မှမလွဲဘူးနော်အဲ့ဒါဥစဉ်ကစဉ်းစားကြည့်တယ်ဟောချစ်ချင်းနဲ့ဆင်းရဲဒုက္ခကအချိုးတူသွားနေတာပဲကိုချစ်ချင်းများရင်ဆင်းရဲများပဲချစ်ချင်းနေရင်ဆင်းရဲနေပဲချစ်ချင်းမရှိရင်ဆင်းရဲမရှိဘူးချစ်ချင်းအပြည့်ဆိုရင်တော့ဆင်းရဲလည်းအပြည့်ပဲနော်ဒါကြောင့်ဦးရှင်တို့စားတောက်အပ်သောအစာဟာရသည်မုတ်ချကျင်ကြီးကျင်ငယ်ကိုဖြစ်စေတယ်တဲ့ပေးထားတဲ့ဥပမာကအဲ့ဒါလိုပဲချစ်ခင်ချင်းမျက်နှာချင်းသည်တီချာပေါက်ဆိုးရင်ချင်းပူလောင်ချင်းကိုဖြစ်စေလိမ့်မယ်တဲ့ဒါဦးရှင်တို့ချစ်ချင်းနဲ့ပတ်သက်ပြီးတော့ဟိုပြောဖြစ်တဲ့ဇာကားလေးတွေပေါ့နောက်စာအုပ်လေးတုပ်တောင်ရေးထားတာရှိပါတယ်နော်ဆင်းရဲအစချစ်ချင်းကဆိုပြီးတဲ့ကောင်သူတော်ကောင်တို့မြတ်စွာဘုရားဟောထားတဲ့တုတ်တံများစွာရှိတယ်ချစ်ချင်းကြောင့်ဆင်းရဲဒုက္ခဖြစ်ရကုန်တယ်လို့မြတ်စွာဘုရားအများကြီးဟောထားတာခင်ထားပါတော့အဲ့တော့ဦးကြီးတို့ဒီနေရာမှာလည်းပဲဘုရားလောင်းကချစ်ချင်းသည်တတ္တဝါကိုပြင်းထန်စွာပူလောင်စေတယ်ဒါကြောင့်ဒီချစ်ချင်းကိုသူမနှစ်သက်နိုင်ဘူးမမြတ်နိုးနိုင်ဘူးလို့ပြောတာချစ်ချင်းကြောင့်ဖြစ်ရတဲ့ပူလောင်မှုတွေရှုပ်ထွေးမှုတွေစိတ်မအေးရမှုတွေဘဝမှာဒါတွေနဲ့ပဲလူတွေဟာတူတူကိုကိုရှုပ်ထွေးနေကြတာပဲဟုတ်တယ်မဟုတ်လားအေးဒါကြောင့်ဒီဒေသနာလေးကိုနားလည်ပြီးတော့မြင့်မြတ်သောဆန္ဒရှိရမှာပေါ့ဩငါလည်းချစ်ချင်းကင်းတဲ့လူသားတယောက်ဖြစ်အောင်ကြိုးစားအထုတ်မယ်ဆိုတဲ့ဆန္ဒမျိုးပေါ့ခုဘုရားလောင်းကဆုတောင်းလိုက်တာဘယ်နှမျိုးရှိသွားပြီတော့လေးမျိုးရှိသွားပြီเนาะအဲ့ဒီလိုသူတောင်းရတဲ့စု၄မျိုးရဲ့တနည်းအားဖြင့်အဲ့ဒီတရားစု၄မျိုးရဲ့အပြစ်အနာစာကိုပြောလိုက်တော့တရားမင်းကဒီစကားတွေကိုနားထောင်ပြီးတော့ကောင်းပြီးရင်ကောင်းရင်သူ့စိတ်ထဲမှာသဘောကျပြီးရင်သဘောကျရင်ပေါ့လေအဲ့ဒါနဲ့သူကဘာပြောတော့ဆိုတော့နောက်ထပ်ဖြစ်ချင်တာရချင်တာကိုထပ်ပြီးတော့တောင်းပါဦးလေပထမတောင်းတာကတော့သူမပေးနိုင်ဘူးเนาะဒါပေမဲ့နောက်ထပ်တောင်းပါဦးလို့သူထပ်ပြီးတော့ဖိတ်မှန်းငါပြုတယ်ဒါကလည်းပဲသူပေးနိုင်မယ်ထင်တာလေးကိုမြန်ထပ်ပြီးတော့တောင်းလို့မလားဆိုတဲ့စိတ်ကူးနဲ့ထိမှန်တကပြူတာလည်းဖြစ်ကောင်းဖြစ်မယ်哦အဲ့ဒီတော့မှဘုရားလုံးက၅ခုမြောက်သူ့ရဲ့ဆန္ဒစုကိုယူတယ်။ဘာပြောလဲဆိုတော့ဝရင်းစီမေတောတကတပ္ပဗုဒ္ဓနာမိတ္တရာအရိညေမေဝိဟရာတော်နေဆံဧကဝိဟာရိနောအာဘာရမေဥပ္ပိစီယုံအန္တရာယကရာဘုသာတရားမင်းနဲ့၅ခုမြောက်ငါဖြစ်ချင်တာရချင်တာကိုပြောရမယ်ဆိုလို့ရှိရင်မ ငါဟာအမြဲတမ်းတိုးရဲမှာတယောက်တည်းနေရတယ်ဒါကြောင့်မလို့တကယ်လို့ကျမ်းမာရေးမြတ်ငါဖောက်ပြန်ခဲ့မယ်ဆိုလို့ရှိရင်ငါဟာမြင့်မြတ်တဲ့ဒီအကျင့်မြတ်တွေကိုထိရောက်အောင်ကျင့်သုံးနိုင်မှာမဟုတ်တော့ဘူးတဲ့ဒါကြောင့်မလို့ငါကျမ်းမာရေးတော့ကောင်းကျင်နေတယ်ဒီနေ့မှာကျမ်းမာရေးကောင်းကျင်တာတော့ပြောပြောပါပါကြီးနေမယ်ဆိုတဲ့စိတ်ကူးနဲ့ကောင်းကျင်တာမဟုတ်အန္တရာယကရံဘုသာကျမ်းမာ လူဘဝကြီးကိုတန်ဖိုးရှိတယ်လို့ပြောကြတယ်ကြားလဲကြားဘူးတယ်ပြောလဲပြောနေကြတယ်ဘာကြောင့်လူဘဝကြီးကိုတန်ဖိုးရှိတယ်လို့ပြောတာတုံးလို့စဉ်းစားကြည့်ပါဦးဘာဖြစ်လို့လူဘဝကြီးကိုတန်ဖိုးရှိတယ်လို့ပြောကြတာလဲတန်ဖိုးရှိတဲ့အလုပ်တွေကိုအပြည့်အဝလုပ်နိုင်ခွင့်ရှိလို့လူဘဝကြီးကိုတန်ဖိုးရှိတယ်လို့ပြောတာတော့စီးတိမ်နေများလုံးလို့ပြောကြကောင်းလုံးလို့လူဘဝကြီးကိုတန်ဖိုးရှိတယ်လို့ပြောတာမဟုတ်တနည်းတန်ဖိုးရှိတဲ့အလုပ်တွေကိုပြည်ပြည်ဝဝလုံနိုင်ခွင့်ရှိလို့တန်ဖိုးရှိပါတယ်ဆိုတဲ့ဒီလူဘဝတည်းအကင်၍ကျမ်းမာရေးမကောင်းဘူးဆိုရင်အဲ့ဒီတန်ဖိုးရှိတဲ့အလုပ်တွေကိုပြည်ပြည်ဝဝလုံနိုင်မှာမလားလုံနိုင်ဘူးဒါကြောင့်ကျမ်းမာရေးကောင်းခြင်းသည်ဘဝနဲ့ထက်တူတန်ဖိုးကြီးတယ်လို့တောင်ဆိုရမလို့ရှိတယ်ဟုတ်တယ်မဟုတ်လားနော်ဒါကြောင့်ဦးဇင်းတို့တရားတို့တရားမြတ်ယာယီအင်္ဂါထဲမှာနော်စားထားတဲ့အစာအာဟာရကိုကြည်ကျက်အောင်ချက်နိုင်တဲ့ပါစကဝမ်းမီနဲ့ပြည့်စုံတဲ့ဒီနေ့အဖြစ်ကျမ်းမာရေးကောင်းမွန်တဲ့ပုံကိုဖြစ်ရမယ်ဆိုတဲ့ဒီအင်္ဂါရက်မပါဘူးလားပါတယ်အေးဒါကြောင့်ပေးတဲ့ပေါ့တော်တို့ကျမ်းမာရေးကောင်းအောင်တော့ကြိုးစားပြီးတော့ပြုပြင်ကြဖို့မလိုဘူးလားလို့နော်ဒီနေ့မှဦးဇင်းတို့ကျမ်းမာရေးကောင်းနေတယ်ဆိုရင်တော့အကြောင်းတရားတွေကိုကောင်းအောင်ပြင်ဖို့ပေါ့နော်တတဝါဆိုတာကံစိတ်ဥဒုအာဟာရဒီအကြောင်းတရားလေးကိုအခြေခံပြီးတော့ဖြစ်တည်နေကြရတာဒါကံကောင်းအောင်ပြင်ရမယ်ပေါ့စေနာကောင်းထားရမယ်ဒါကြမ်းမာရေကောင်းဖို့အတွက်ကံကစပြီးတော့ပြင်ရမယ်နော်ပြီးတော့စိတ်ကိုကြည်လင်အောင်အေးချမ်းအောင်တန့်ရှင်းအောင်ထားနိုင်ရမယ်စိတ်ပူရာတွေစိတ်ညစ်တာတွေစိတ်ဆိုးရင်တွေဒါတွေသိပ်ပြီးတော့မရှိစေရဘူးဒါလည်းဘာဝနာနဲ့ကင်းပြီးတော့မဖြစ်နိုင်ဘူးပေါ့ဟုတ်လားနောက်ပြီးတော့ဘာတော့ဥဒုနဲ့အာဟာရနဲ့တပ်ပါရမြတ်အောင်ကြိုးစားပြီးတော့ပြင်ရမယ်ဟိုအတူချုပ်မယ်ဆိုတော့ကြမ်းမာရေကောင်းရင်ဒီလေးမျိုးပဲပြင်ကြရရှိတယ်အဲ့ဦးဇင်းတို့နားလေတို့ပြောကြည့်တာပါ။နော်စေတနာကောင်းထားမယ်။နော်စိတ်ကောင်းထားမယ်။ဥဒုနဲ့အာဟာရတပ်ပါရဖြစ်အောင်နေထိုင်စားတော့မယ်။ဒီကြားထဲကမကောင်းဘူးဆိုတော့ဒါကိုယ့်ရဲ့အတိတ်ကံကိုဒါနားလေရမှာပေါ့နော်။အေးအဲ့တော့ဒါတော့ဘုရားလောင်းကသူကျမ်းမာရေးကောင်းကျင်တယ်ဆိုတာတောင်မှအကျင့်မြင့်ရဲ့အန္တရာယ်ကိုဖြစ်မှဆိုးလို့ကျမ်းမာရေးကောင်းကျင်တယ်။ဒါပြောတာ။အဲ့လိုပြောတဲ့အခါမှာအဲ့လိုတောင်းတဲ့အခါမှာကြာမင်းကအဲ့ဒါလည်းသူလုတ်ပေးမယ်လုတ်မပေးဘူးဘာမှမပြောဘူးမပြောဘဲနဲ့နောက်ထပ်လိုချင်တာရချင်တာကိုပြောပါအောင်လေဟောလာပြန်ပြီအဲ့လိုဗိမာန်ကပြူတော်မှာဘုရားလောင်းကနောက်ဆုံးဆုလို့ဆိုရမယ်6ခုမြောက်ဆုကိုအဲ့ဒီမှာတောက်မယ်အဲ့ဒီဆုလေးကတော့တော်တော်လေးမြင်လို့စရာကောင်းပါလေတော်တော်လေးစဉ်းစားစရာကောင်းတယ်ဒါလေးတော့ဦးဇင်းတို့5မိနစ်လောက်အချိန်ယူပြီးတော့ပြောမယ်နော်နောက်ဆုံးဆုမတောင်းလဲဆိုတော့ဝရင်စီမေတောတကတပ္ပကုဒါနမိတ္တရာနမနောဝါတိရံဝါမကတိတကကတသိကရာစီဥပဟိညေထဧတံတကဝရံဝရီတရားမင်းတဲ့6ခုမြောက်ငါဖြစ်ချင်တာရချင်တာကိုပြောရမယ်ဆိုလို့ရှိရင်ငါဒီဟူသောအကြောင်းကြောင့်တခြားဘလို့ပုဂ္ဂိုလ်မှာမှစိတ်ထဲမှာသတော်ကောင်းကိုယ်ပေါ်မှာသတော်ကောင်းဆင်းရဲသွားတာတွေပင်ပန်းသွားတာတွေမဖြစ်ကြပါစေနဲ့ငါကြောင့်ဘယ်သူမှစိတ်ဆင်းရဲကိုဆင်းရဲမဖြစ်ကြပါစေနဲ့။သူများစိတ်ဆင်းရဲကိုဆင်းရဲမဖြစ်အောင်နေနိုင်တဲ့ကိုဖြစ်ပါရစေ။ဘလို့မြတ်လို့စရာကောင်း။နောက်လူတိုင်းလူတိုင်းများအလိုစိတ်ကူးလေးတွေအလိုဆန္ဒလေးတွေရှိကြမယ်ဆိုရင်ကမ္ဘာလောကကြီးကဘလို့ငြိမ်ကြမလို့။မဖြစ်နိုင်တာကိုစိတ်ကူးရင်ကြည့်တာဟုတ်လား။လူတိုင်းအဲ့ဒီလိုစိတ်သက်ရှိဖို့ဆိုတာလွယ်ပါမလား။လွယ်ဘူး။လူတိုင်းမှာအဲ့ဒီစိတ်သက်ရှိဖို့မလွယ်ဘူးဆိုတော့လည်းပဲငါကတော့တတ်နိုင်တယ်များရှိအောင်လုပ်မယ်ဆိုတာမျိုးလေးတော့တွေးဖို့လိုမှာပေါ့နော်အေးအဲ့တော့ဦးဇင်းတို့ဒီနေရာမှာဤကုန်းချုပ်မပြောချင်တော့ဆိုတော့ကိုကြောင့်သူများစိတ်ဆင်းရဲကိုဆင်းရဲမဖြစ်စေခြင်းဘူးဆိုရင်ကိုကဘလို့နေလိုက်ရမှာတော့ဆိုတဲ့အချက်ဟုတ်လားကိုကြောင့်ဘယ်သူမှစိတ်ဆင်းရဲကိုဆင်းရဲမဖြစ်စေခြင်းဘူးဆိုရင်ကိုကဘလို့နေလိုက်ရမှာတော့ကိုယ်ကအကောင်းဆုံးပုံစံနဲ့ဖြစ်အောင်နေနိုင်ရမယ်တဲ့တယ်ပြောရလို့ရှိရင်တော့အကောင်းဆုံးနေတဲ့ပုံစံတွေထဲမှာအကောင်းတကအကောင်းဆုံးနေတဲ့နေကတော့တတိပဌံဘာဝနာကိုပွားများပြီးတော့နေတဲ့နေပဲ ကိုယ်ခန္ဓာမှာတင်ရှားတဲ့တဘာဝတရားကိုတတိကပ်ပြီးတော့နေနိုင်ခြင်းသည်အကောင်းဆုံးနေတဲ့နေ့တွေထဲမှာတော့အကောင်းတကအကောင်းဆုံးနေတဲ့နေ့ပဲမေတ္တာနဲ့နေတဲ့နေ့ရှိတယ်ဘုရားနဲ့တတိနဲ့နေတဲ့နေ့ရှိမယ်စိတ်ကောင်းစိတ်မြတ်များစွာမွေးပြီးတော့နေတဲ့နေ့ပေါင်းများစွာရှိပါတယ်တို့တော့ကိုယ်ခန္ဓာမှာဘာတွေဖြစ်နေတယ်လဲအဲ့ဒီဖြစ်နေတာကိုတတိကပ်ပြီးတော့နေနိုင်ခြင်းကတော့အကော အနေထားကိုလှမ်းပြီးတော့အခဲခတ်ကြည့်လိုက်သူ့ရဲ့ကာယကံဝစီကံမနောကံဒီအလုံးတရားမှအပြစ်ကင်းပြီးတော့တန်ရှင်းစင်ကြဲနေတာကိုတွေ့ရလိုက်ပဲတတိကတ်နေတဲ့အချိန်မှာကာယကံအလွန်ရှင်ကြဲတယ်ဝစီကံအလွန်ရှင်ကြဲတယ်မနောကံအလွန်ရှင်ကြဲတယ်ကံသုံးပါးစင်ကြဲနေပြီဆိုမှတော့သူ့ကြောင့်ဘယ်သူမှဒုက္ခရောက်เสียအကြောင်းပါမှမရှိအောင်ဟုတ်လားတကယ်တမ်းကတော့တတိနဲ့နေခြင်းညောင်မြင့်မြတ်မှုဘလောက်ကြီးကျယ်လဲဆိုတာပြောရင်မကုံနိုင်ပါဘူး။ဦးဇင်းတို့မှာကိုအောင်ပြောနိုင်တဲ့ဉာဏ်မရှိဘူးလို့ပဲပြောရမှာ။နော်။တတိနဲ့နေနေတဲ့အချိန်မှာအလွန်တရာမှစိတ်ဟာတန့်ရှင်းတယ်မြင့်မြတ်တယ်။နော်သိစရာရှိတာကိုသိဖို့အတွက်အခွင့်အလမ်းတွေအများကြီးရှိနေတယ်။သိတဲ့ဉာဏ်တွေလည်းပဲအလေးအကျင့်ပေါ်မူတည်ပြီးတော့အများကြီးရှိနေတာလည်းမဖြစ်နိုင်ဘူးလား။ဖြစ်နိုင်တယ်။နော်။ဆိုကြပါစို့။ဝင်လေထွက်လေကိုဝင်တိုင်းထွက်တိုင်းထိတဲ့သဘောလေးကိုတိတိတိတိနေမယ်ဆိုရပါစို့နော်အဲ့လိုထိတာကိုတိနေတဲ့ချိန်မှာလောဘဒေါသမောဟဖြစ်ခွင့်မရလို့ကိုမဖြစ်ဘူးကာယကံဝစီကံမနောကံအလုံးအတန်ရှင်းနေတယ်အဲ့ဒီချိန်မှာနော်ဒီသဘောဝတရားတွေကိုအမှန်တိုင်းတိနေတဲ့အတွက်ကြောင့်ဒီသဘောဝတရားတွေကတလက်ဆက်ချုပ်ပြောင်းလိုက်နေတဲ့အရာတွေဆိုတာကိုဒီထိမှုသဘောကိုတလဇတ်တတိကပ်ပြီးတော့ပြစ္ဆုတ်ပံတဲ့တဲ့တဲ့အောင်ကြည်ကြည်ကြည်ကြည်နေနိုင်မယ်ဆိုရင်သူကဒီဖြစ်ချင်းပြည့်ချင်းကိုကောင်းကောင်းသူမြင်နိုင်တယ်ဟောဒီဝင်လေထွက်လေဒီခန္ဓာကိုယ်ရဲ့အညာသဘောရှိတယ်သူအလုံးအဓိကကြတဲ့အနေထားမှာရှိတယ်သူ့ကိုကောင်းကောင်းနားလေလို့ရှိရင်ကျန်တဲ့ခန္ဓာရဲ့ကျန်တဲ့အစိတ်အပိုင်းကျန်တဲ့သဘောဝတွေကိုလည်းပဲနားလည်နိုင်တယ်ဒါကြောင့်ဦးဇင်းတို့မြတ်စွာဘုရားကအာနာပါနဘာဝနာကိုပွားများလို့ရှိရင်သတိပဋ္ဌာန်တရား၄ပါးကိုပွားများရရောက်တယ်လို့ဟောတယ်။သတိပဋ္ဌာန်တရား၄ပါးကိုပွားများရင်ဘုဇဉ်9ပါးကိုပွားများရရောက်တယ်လို့ဟောတယ်။ဘုဇဉ်9ပါးကိုပွားများရင်ဝိဇ္ဇာဝိမုတ်တိသူတေချာကောင်းရမယ်လို့ဟောထားတယ်။ဟုတ်လား။ပထဝီကြီးတို့တကယ်တမ်းကတော့အာနာပါနမှရင်လို့မဟုတ်ပါဘူး။ခန္ဓာမှာဘယ်လိုသဘောထင်ရှားနေတယ်လဲထင်ရှားတာကိုသိအောင်ကြိုးစားရမယ်။ရုပ်ကာယတွေကိုသိခြင်းသိမိမယ်။ခံစားချက်ဝေဒနာတွေကိုသိခြင်းသိမိမယ်။စိတ်တွေကိုသိခြင်းသိမိမယ်။ဘာကိုပဲတိတိတိလိုက်တိုင်းတိလိုက်တိုင်းအလွန်တရာမြင့်မြတ်သွားတယ်တန်ဖိုးကြီးသွားတယ်ဆိုတာကတော့အသေးချာပဲအတော်ကြီးတို့ဒီနေရာမှာပြောချင်တာကကိုယ်ကြောင့်ဘယ်သူမှစိတ်ဆင်းရဲကိုယ်ဆင်းရဲမဖြစ်စေခြင်းဘူးဆိုရင်တတိပဋ္ဌာန်ဘာဝနာကိုပွားများပြီးတော့နေလိုက်ခြင်းသည်အကောင်းဆုံးနေသည်လို့ဒါပြောနေတာဒါကြောင့်ဦးဇင်းတို့တတိပဋ္ဌာန်ဘာဝနာကိုပွားများခြင်းသည်မိမိကိုယ်ကိုစောင့်ရှောက်ရန်ရောက်တယ်တဲ့အကောင်းဆုံးအလုံးကြုံဆုံးနည်းနဲ့စောင့်ရှောက်နေတာတပြိုင်တည်းထဲမှာပဲသတိပဋ္ဌာန်တရား၄ပါးကိုပွားများခြင်းသည်တပါးသောသူတို့ကိုလည်းပဲဆောင်ရှောက်ရာရောက်တယ်။နော်။ဟာကိုကလောဘဒေါသတွေအာကြီးပြီးတော့လောဘဒေါသအာကြီးရင်ကာယကံဝစီကံတွေကလည်းညင်တော့မှာပဲလေ။လှုပ်တာတွေကလည်းပဲဒီလန်းကြခြင်းမှကြတော့မယ်။ပြောတာတွေကလည်းပဲဒီလန်းကြခြင်းမှကြတော့မယ်။သူတို့ဘကိုထိခိုက်တာတွေပါကုန်မယ်။အဲ့ဒါလို့ဆိုရင်တစ်ဖက်လူဟာကိုကြောင့်မို့လို့စိတ်ဆင်းရဲတဲ့အပိုင်းကိုဆင်းရဲတဲ့အပိုင်းတွေရှိလာပဲ။အဲ့ဒါလို့ဆိုရင်တော့မြင့်မြတ်တဲ့ဆန္ဒနဲ့အညီလုတ်တယ်လို့မဆိုနိုင်တော့ဟုတ်လားဒါကြောင့်သတိပဋ္ဌာန်တရားကိုပွားများခြင်းသည်ကိုယ်ကြောင့်ဘယ်သူမှဒုက္ခမရောက်အောင်နေရာရောက်တယ်ကိုယ်ကြောင့်ကိုယ်လည်းဒုက္ခမရောက်အောင်နေရာရောက်တယ်ဆိုတာကတော့အထူးပြောချင်မလို့ပေါ့နော်ဦးဇင်းတို့ဟိုရှင်အနုဒါတို့ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာရှိတယ်ဒီအမျိုးကောင်းသားတွေကိုအကြောင်းပြုပြီးတော့လောကကြီးတစ်ခုလုံးချမ်းသာတယ်မြတ်စွာဘုရားဟောတာရှိတယ်အဲ့ဒီတုတ်တန်လေးကိုဖတ်ရတော့လူတယောက်ဟာကိုယ့်ကိုယ်ကိုအကောင်းဆုံးဖြစ်အောင်နေလိုက်တာနဲ့ပဲသူနဲ့ဆက်ဆက်ရပတ်ဝန်းကျင်ကိုအကောင်းဆုံးဖြစ်အောင်နေပေးရန်ရောက်သွားတယ်။သူ့ကြောင့်ကျန်တဲ့လူတွေကအကျိုးကြီးသွားတယ်။ဆိုလိုတာကသတိပဋ္ဌာန်တရားကိုပွားများခြင်းသည်ကိုယ်တယောက်တည်းအကျိုးရှိဖို့အလုပ်လုပ်နေတယ်လို့မဆိုနိုင်ဘူး။သူများကိုပါအကျိုးရှိအောင်လုပ်ရန်ရောက်တယ်။ဒါကကောင်းကောင်းနားလည်ဖို့တော့လိုပဲနော်တကယ်ကြီးမှန်ပါ။အေးအတော်ဦးကြီးတို့ဒီနေရာမှာသူများနဲ့ကိုယ်နဲ့ဆက်ဆက်နေတယ်ဆိုတာကိုလည်းပဲပြောရရောက်သွားတယ်။ကိုကကောင်းမှသူများမဆင်းရဲမှဒါကိုပြောနေတာ။ကိုမကောင်းလို့ရှိရင်အထိုက်အလျောက်သူများဆင်းရဲနိုင်တယ်။သူများနဲ့ကိုယ်နဲ့ဆိုတာတကယ်တမ်းကတော့ဆက်ဆက်နေတယ်လို့မဆိုနိုင်ဘူးလား။ ဆိုနိုင်တယ်နော်ဒါလက်တွေ့ကြကြစဉ်းစားကြည့်ပါသူမကောင်းလို့ကိုဆင်းရဲတဲ့အပိုင်းရှိတယ်လို့ကိုမကောင်းလို့သူဆင်းရဲတဲ့အပိုင်းလည်းရှိတယ်ကိုကောင်းလို့သူချမ်းသာရတဲ့အပိုင်းရှိတယ်လို့သူကောင်းလို့ကိုချမ်းသာရတဲ့အပိုင်းတွေပေါ်မရှိဘူးလားရှိတယ်သူနဲ့ကိုနဲ့ဆိုတာဆက်ဆက်နေတာဒါကြောင့်ဦးရှင်တို့ပြောနေကြပုံမြင်လေးတစ်ခုဒီနေရာမှာအလွန်ပြောကြံကောင်းတယ်တချို့လည်းပဲကြားဖို့ပြီးသားဖြစ်မယ်ပြောအောင်မယ်ဟုတ်လားတခါတုန်းကလူသုံးယောက်လှေတစင်းအတူတူစီးပြီးတော့သွားကြနော်ရေလန်းခရီးသွားကြတာတယောက်ကလှေရဲ့ဥပိုင်းမှာထိုင်တယ်တယောက်ကလှေရဲ့ပေပိုင်းမှာထိုင်တယ်ကျန်တဲ့တယောက်ကတော့လှေရဲ့ဝမ်းပိုက်ခလဲကောင်မှာထိုင်တယ်အဲ့လိုနဲ့လှေလေးလောပြီးတော့သွားကြရင်လည်းရေလေကောင်ရောက်ပြီဆိုတော့လှေခလဲကောင်ဝမ်းပိုက်မှာထိုင်နေတဲ့လူကဘာလုပ်လဲဆိုတော့သူ့ရဲ့လွယ်အိတ်ထောင်တွေကနေပြီးတော့လွန်ဘူးလေးဆွဲထုတ်ပြီးတော့သူထိုင်နေတဲ့လှေရဲ့ဝမ်းပိုက်ကိုအဲ့ဒီလွန်ဘူးနဲ့ဖောက်တယ်တဲ့ရည်ထဲကိုလှေနဲ့စီးသွားနေတော့ကိုစီးနေတဲ့လှေကိုမလုပ်တယ်လွန်ဘူးနဲ့ဖောက်တယ်တဲ့ဒါဘလောက်အန္တရာယ်ကြီးတဲ့ကိစ္စလဲနော်စဉ်းစားကြည့်မသိနိုင်ဘူးလားသိနိုင်အဲ့ဒါကိုမြင်တော့လှေရဲ့ဥပိုင်းမှာထိုင်တဲ့လူနဲ့ပယ်ပိုင်းမှာထိုင်တဲ့လူနဲ့ကအာတကယ်ကိုအရေးကြီးပေါ့ဟောမင်းမလုပ်တာတော့မလုပ်တာတော့ပေါ့ဒါကြအဲ့တော့အဲ့ဒီလိုဖောက်နေတဲ့လူကဘာပြောလို့ဆိုတော့ငါနေရငါဖောက်တာမင်းတို့နဲ့ဘာဆိုင်တော့လို့ပြောတယ်တဲ့အဲ့လိုပြောလို့ရသလားအဘလို့တော့တလီတဲ့စီတခီးတဲ့သွားနေမဆိုင်မှုပြောလို့ပဲရတော့နော်အဲ့လိုပဲငါနေရငါပေါက်တာမင်းတို့နဲ့ဘာဆိုင်လဲဆိုတဲ့လူမျိုးတွေကမ္ဘာလောကကြီးမှာအများကြီးရှိတယ်ဟုတ်လားငါအိမ်ကငါငါအယက်မှုပြီးတော့ငါမိသားစုငါငါနှိမ့်ဆက်နေတာမင်းတို့နဲ့ဘာဆိုင်လဲလို့ပြောတဲ့လူတွေမရှိဘူးလား gain ဒီလောက်ပြောလိုက်ရင်ကျန်တာတွေချဲ့ထွင်ပြီးတော့မသိနိုင်ဘူးလားသိနိုင်တယ်တတဝါတွေဆိုတာတလီတဲ့စီတခီးတဲ့သွားနေတာကိုမကောင်းလိုက်တာနဲ့အထိုက်အလျောက်ပတ်ဝန်းကျင်မှာရိုက်ခတ်မှုရှိတယ်။နော်။ဒါကြောင့်ပြည်သက်ပေါင်းသူတော်ကောင်းတို့6ခုမြောက်ဘုရားလောင်းရဲ့ဆန္ဒဆူတော်လေးကိုကြောင့်ဘယ်သူမှစိတ်ဆင်းရဲကိုရှင်ရဲမဖြစ်ကြပါစေနဲ့။ဒါလေးတော်တော်ကောင်းတယ်နော်။အဲ့တော့ကိုကိုယ်တိုင်ကလည်းပဲကိုကြောင့်ကိုကိုယ်တိုင်ကိုစိတ်ဆင်းရဲကိုရှင်ရဲမဖြစ်အောင်နေနိုင်မှလည်းပဲသူများလည်းစိတ်ဆင်းရဲကိုရှင်ရဲမရှိပါဘူး။အဲ့တော့သတိပဋ္ဌာန်ဘာဝနာပေါင်းများခြင်းကတော့ကိုယ်အတွက်လည်းပဲအကောင်းဆုံးကာကွယ်ဆောင်ရှောက်ပေးတာဖြစ်တယ်။တစ်ဖက်သားအတွက်လည်းပဲအကောင်းဆုံးကာကွယ်ဆောင်ရှောက်ပေးတာဖြစ်တယ်။အမြင့်မြတ်ဆုံးနေနည်းလို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။အတူရှင်တို့ဘုရားလောင်းတောင်းလိုက်တဲ့စုဘယ်မျိုးရှိသွားပြီတော့။အချောင်မျိုးရှိသွားပြီ။တရားကောင်းစင်ကဘယ်လိုပေးထားတော့။အနှစ်သုံးပါးနဲ့ဆိုတော်6မျိုးနော်ဆန္ဒ6ပါး။အဲ့တော့ဒီဇက်တော်ထဲမှာအနှစ်သာရကဒါပဲ။အဲ့လိုဘုရားလောင်းကဆန္ဒ6မျိုးကိုသူထုတ်ဖော်ပြီးတော့ပြောပြတော့ကြာမင်းကသဘောကျပြီးတော့ဘုရားလောင်းအမြင်နေတဲ့အပင်ကိုသာဝရအသီးသီးတဲ့အပင်တွေဖြစ်အောင်ဖန်တီးပြီးတော့တာဝရိဏနတ်ပြည်ကိုပြန်သွားတယ်တဲ့။နောင်ကာလကြာလာတဲ့အခါမှာဇံပင်ရှင်လက်ရှိနဲ့ဘုရားလောင်းဟာကွယ်လွန်အိဋ္ဌာရောက်ပြီးတော့ပြမပြည်ကိုလာတယ်ဆိုပြီးတော့ဦးဇင်းတို့ကဏ္ဍဇတ်ကိုအလိုအဆုံးသတ်သွားတယ်။ပရပိသဘောသူတော်ကောင်းတို့ဦးဇင်းတို့တို့မှတ်သားရမှာကဘဝမှာအနှစ်သာရရှိတဲ့အလုအနှစ်သာရရှိတဲ့တရားသည်၃မျိုးအဲ့ဒီ၃မျိုးကိုသူထုတ်ယူရမယ့်အပိုင်းလေးတွေနဲ့တွဲပြီးတော့မှတ်ရမယ်နော်။ပိုင်ဆိုင်မှုတွေကနေစွန့်လွတ်မှုဆိုတဲ့ဘဝရဲ့ပထမအနှစ်သာရကိုရအောင်ယူနိုင်ရမယ်။ဒီခန္ဓာကိုယ်တွေကနေကိုခြင်းတီလာဆိုတဲ့ဘဝရဲ့ဒုတိယအနှစ်သာရကိုရအောင်ယူနိုင်ရမယ်။တစ်ချိန်ပြီးတစ်ချိန်အမြဲတမ်းကုန်းကုန်နေတဲ့ရှင်သန်မှုလို့ဆိုတဲ့ဒီဇီဝိတ္တတွေကနေပြီးတော့ဘာဝနာတရားဆိုတဲ့အနှစ်သာရဘဝကြောင့်ခန္ဓာအကြောင်းကိုအမှန်တိုင်သိတယ်နော်တမာတိပညာဒီတရားတွေကိုရအောင်ယူနေရမယ်ဒါကပါလေအနှစ်သုံးပါနော်ဆန္ဒ6ပါးဆိုတာကပါလေတော့များနော်အမြင့်ကင်းတဲ့လူသားတယောက်ဖြစ်ပါရစေဒေါသကင်းတဲ့လူသားတယောက်ဖြစ်ပါရစေလောဘကင်းတဲ့လူသားတယောက်ဖြစ်ပါရစေချစ်ချင်းကင်းတဲ့လူသားတယောက်ဖြစ်ပါရစေကျမ်းမာရေးကောင်းတဲ့လူသားတယောက်ဖြစ်ပါရစေကိုကြောင့်ဘယ်သူမှစိတ်ဆင်းရဲကိုဆင်းရဲမဖြစ်အောင်နေနိုင်တဲ့လူသားတရားဖြစ်ပါရစေ။အဲ့ဒီဆန္ဒတွေဒီကံမတို့ဦးဇင်းတို့ကိုယ်တန်တမရှိအောင်ကြိုးစားဖို့မလိုဘူးလား။အေးဒီဆန္ဒတွေကိုဆန္ဒတွေတိုင်းထားလို့တော့လည်းပဲပြည်လာမှာတော့မဟုတ်ဘူး။ပြည်အောင်လည်းပဲကြိုးစားအထုတ်ဖို့တော့မလိုဘူးလား။အေးဒါကြောင့်ဘေးသက်ကောင်းသူတော်ကောင်းတို့ဒီအနှစ်သုံးပါးကိုအရယူနိုင်ကြတဲ့ဒီမြင့်မြတ်တဲ့ဆန္ဒ6မျိုးရှိတဲ့ဒီဆန္ဒတွေကိုပြည်အောင်လည်းအထုတ်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့အနှစ်သုံးပါးနဲ့ဆန္ဒ6ပါးဆိုတဲ့တရားကိုမေတ္တာပို့ပြီးတော့ဆုံးသတ်ကြရအောင်နော် Bawadu taba mingla rekandu taba diwada taba buddha duwa wina tratu ki bontu ti. Bawadu taba mingla rekandu taba diwada taba dhamma duwa wina tratu ki bontu ti. Bawadu taba mingla rekandu taba diwada taba tanga duwa wina tratu ki bontu ti. Tidum mangantin tihana pita bautra kaundu sada aluno tatwa nandaru a. Tava mingala logi lakotra kaunsu danya mingala vavati bavadu kaunsuva madvipshita muja vasidari. Tava divata mimiro khana guma saunjan neja gunana. Mimiro ima saunjan neja gunana. Mimiro tadana mimiro gavama saunjan neja gunana. Namyanda kaunda bauduka leve. Rakhandu kaunsuva madvipshita muja vasidari. Tava buradu vavina. Kingha wandu tezu maga puno mujare sutudu dhava vyashen kuro mjaduye Tukuti so andu bo dodu yalagao Tavadamandu bahuina Melidam puridam nipam pridiyu so do sedam totiyato mjaduye Tukuti so andu bo dodu yalagao Tavadamandu bahuina Begatan liyao pletan liyao so do siyao do riyantanga Shem mjadune nekwa Tila gondama divo kinya gondo nepchisho no mujare tamputitanga Shingam shimya pangdu yedhu tizho andu po dhudu yalagao Drani yonjava bhikam sain chen shirai chen shirai Tukhi kosi nabhya jamba chanda jen shijha gondi Pavandu kaunsova madhvipshita mujava siddhati